to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်လာတရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြမောင်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှရဲဖမ်းစည်းစဉ်အတွင်း African American အမျိုးသား George Floyd ထိဆုံးခဲ့ရမှုအပေါ်စိတ်ဆိုးဒေါသထွက်နေကြသူတွေကတင်းငွေအနေညာတော့ကလည်း6ညဇက်တိုက်အဖြစ်ဆန္ဒပြခဲ့ကြပါတယ်။မြို့တော်တော်များများမှာဆန္ဒပြသူတွေဟာအများအားဖြင့်ငြင်းငြင်းချမ်းချမ်းရှိပေမဲ့တချို့ကအကြမ်းဖက်မိရှုဖျက်ဆီးတာ၊ဆိုင်တွေကိုဖျက်ဆီးဝင်ရောက်လူရက်တာတွေဖြစ်ခဲ့ပါတယ်။ Washington မြို့တော်အပြင် Los Angeles, Chicago, Miami, Detroit, Philadelphia စတဲ့မြို့ပေါင်း40ထက်မနည်းမှာညမထွက်ရအမိန့်ထုတ်ပြန်ထားကြပါတယ်။Virginia နဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှူးတွေကတော့အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ San Francisco မြို့တော်ဝန်အပါအဝင်မြို့ကြီးတချို့ကမြို့တော်ဝန်တွေကလည်းညမထွက်ရအမိန့်ကိုအချိန်အကန့်အသတ်မရှိထုတ်ပြန်ထားတယ်လို့ပြောပါတယ်။စစ်တပ်ပြည်သူတွေနဲ့ရဲတွေထိတ်တိုက်တွေ့ပဋိပက္ခဖြစ်ခဲ့တဲ့နေရာတွေမှာတော့ရဲတွေကရာဘာကြီးတွေမျက်ရည်ယိုပုံးတွေတုံးစုခွဲခဲ့ကြပါတယ်။ညယောက်မြို့မှာတော့ညမထွက်ရအမိန့်ထုတ်ပြန်မထားပါဘူး။ညယောက်မြို့မှာနေကင်းဖက်ဆန္ဒပြသူတွေကိုရဲကခက်လန့်လန့်ကပဲစောင့်ကြည့်ပေမဲ့ညဘက်မှာတော့ရဲအရာရှိတွေကလူစုလူဝေးတွေကိုဖမ်းဆီးရှင်းလင်းမှုတွေရှိသလိုဆန္ဒပြသူတွေကလည်းအရာဝတ္ထုတွေနဲ့ရဲတွေကိုပြန်ပစ်ပေါက်ခဲ့ကြပါတယ်။ Minneapolis မြို့မှာအသက်46နှစ်အရွယ်လူမဲ George Floyd ကိုငွေအတုသုံးလိမ်ညာလို့ဆိုပြီးပြီးခဲ့တဲ့တနင်္လာနေ့ကရဲကဖမ်းဆီးစဉ်အတွင်းလက်နောက်ပြန်လက်ထိတ်ခတ်ပြီးမြေကြီးပေါ်မှာမှောက်ရက်ထားတဲ့ Floyd ရဲ့လက်ပင်ပေါ်ကိုလူပြိုရဲရာရှိတယောက်က10မိနစ်ကြာအောင်ဒူးနဲ့ဖိထားခဲ့တာပါ Floyd ကသူ့အသက်မရှူနိုင်ဘူးလို့အကြိမ်ကြိမ်ပြောဆိုကြရတဲ့ video ထွက်ပေါ်လာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့အင်္ဂါနေ့ကစလို့ဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ် George Floyd တည်ဆုံးခဲ့ရမှုကိုမကျေနပ်လို့ Washington မြို့တော်ကသမ္မတအင်ပြူရောနားမှာတနင်္ဂနွေနေ့ညတုန်းကဆန္ဒပြသူတွေကိုရဲကမျက်ရည်ယွန်ပုံးတွေတုံးလူစုခွဲခဲ့ပါတယ်အင်ဂျီရောအရှိနာမှာရှိတဲ့ Lafayette ပန်းချံမှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေနဲ့ပစ်ဖောက်လူစုခွဲတံတွေဖြစ်ပါတဲ့ Washington မြို့တော်မှာည7နာရီကစလို့ညမထွက်ရအမိန့်ထုတ်ပြန်ထားချိန်မှာဆန္ဒပြသူတွေကည7နာရီမထိုးခင်အင်ဂျီရောနားတဝိုက်စုဝေးဆန္ဒပြခဲ့ကြတာပါအင်ဂျီရောပတ်ဝန်းကျင်မှာရှိတဲ့ဒီတမိုင်းဝင်ဖျားရှိခိုးကြောင်းတစ်ခုအပါအဝင်အစာဦးတချို့ကိုဆန္ဒပြသူတို့ကမီးရှို့ဖျက်ဆီးခဲ့ကြပါတယ်မျိုးတော်ရဲမှတင်းမာမှုတွေဖြစ်နေတာကြောင့်ဖြင်းရင်းလုံကြုံရေးအရန်တပ်ဖွဲ့တွေကိုခေါ်ယူဖြန့်ချထားပါတယ်။တောက်ကြနေတော့ကတော့အင်ဂျီရောရှိမှယာနဲ့ချီတဲ့ဆန္ဒပြသူတွေကအင်ဂျီရောကိုဂဲရီနဲ့လှမ်းပေါက်ရဲတားစီးတွေကိုတွန်းဖယ်ဖို့ကြိုးစားခဲ့တာကြောင့်သမ္မတဒေါ်နယ်ထရမ့်ဘေးကင်းစေဖို့အင်ဂျီရောတွေကလုံကြုံအောင်လုပ်ထားတဲ့မြေအောက်ခံတွေကိုလုံကြုံရေးအရာရှိတွေကခေါ်သွားခဲ့ကြရပါတယ်။အဲ့ဒီမြေအောက်ခံမှသမ္မတတနိုင်လောက်ကြာအောင်လို့ခိုးလှုံခဲ့တယ်လို့အမေရိကန်သတင်းတွေမှထုတ်ပြန်ကြပါတယ်။American ပြည်ထောင်စုတွေကမြို့တော်များများမှာအကြမ်းဖက်ဆန္ဒပြမှုတွေဟာနာစီဆန့်ကျင်ရေး Antifa အဖွဲ့သွေးထိုးလှုံ့ဆော်နေလို့ဖြစ်တယ်လို့သမ္မတ Trump က Twitter ပေါ်မှာတင်းငင်းနေတဲ့ကရှင်းသားခဲ့ပါတယ်။အဲ့ဒီအဖွဲ့ကိုအကြမ်းဖက်အဖွဲ့စီအဖြစ်သတ်မှတ်မယ်လို့လည်းသူကဆိုပါတယ်American လူမှုအသိုင်းအဝိုင်းတွေဘေးအန္တရာယ်ကင်းရှင်းစေဖို့အတွက်ပြည်내အုပ်ချုပ်ရေးမှုတွေရဲတပ်ဖွဲ့တာဝန်ရှိသူတွေအမျိုးသားလုံခြုံရေးတာဝန်ရှိသူတွေနဲ့သမ္မတ Trump ဒီကနေ့တင်းနှလာနေမှာ video conference လို့ဆွေးနွေးဖို့စီစဉ်ထားတယ်လို့အင်ဂျူရောကပြောပါတယ်။ American မှာရဲလက်ချက်နဲ့ George Floyd တည်ဆုံးခဲ့ရတာကိုဆန့်ကျင်တဲ့အနေနဲ့ကမ္ဘာနိုင်ငံတွေမှာဒီကနေ့လဲဆန္ဒပြပွဲတွေလုပ်နေကြတာမှာ New Zealand မြို့က Auckland မြို့မှာထောင်နဲ့ချီချီတက်ဆန္ဒပြခဲ့ကြပါတယ်။American Council ဝင်ရုံးရှိခြိတဲ့ဆန္ဒပြနေသူတွေကလူမဲ့အသက်တွေလည်းတန်ဖိုးရှိပါတယ်တရားမျှတမှုမရှိသရွေ့မငြိမ်းချမ်းနိုင်ဘူးစတဲ့ချွေးကြော်တဲ့တွေကိုကြွေးကြော်ခဲ့ကြပါတယ်ဒီနေ့ကနေတုန်းကလည်း Britain, Canada, Brazil စတဲ့နိုင်ငံတွေမှာအလားတူဆန္ဒပြပွဲတွေရှိခဲ့ပါတယ် American မှာလူသေးသေးတဲ့အထိရဲရဲလှုပ်ရက်ကိုဆန့်ကျင်ဆန္ဒပြနေသူတွေနဲ့တသားတည်းပြတ်တည်တယ်ဆိုတာပြသတဲ့အနေနဲ့လန်ဒန်မြို့လေက Trafalgar ရင်းပြင်မှာလည်းထောင်ထဲချီစုဝေးဆန္ဒပြခဲ့ကြပါတယ်ဒန်မတ်နိုင်ငံကိုပင်ဟေဂန်မြို့တော်မှာလည်းလူမဲတွေအပေါ်တပ်ဖြတ်နေမှုတွေရပ်ပါဆိုတဲ့ဆိုင်းဘုတ်တွေကိုက်ဆောင်ပြီးအမေရိကန်တန်ယုံရှိရာကိုချီတဲ့ဆန္ဒပြခဲ့ကြပါတယ်။ဂျာမနီနိုင်ငံမှာလည်းရဲကတပ်ဖြတ်တာတွေကိုဘလို့နာမည်တက်မှလဲဆိုတဲ့ဆိုင်းဘုတ်တွေကိုက်ဆောင်ဆန္ဒပြခဲ့ကြပါတယ်။ ဘရာဇီးယားနိုင်ငံမှာ favelas လို့ခေါ်ကြတဲ့ဆင်းရဲသားရပ်ကွက်တွေမှာလူမျိုးတွေအပေါ်ရဲတွေကျူးလွန်တဲ့ရာဇဝတ်မှုကိုဆန့်ကျင်တဲ့အနေနဲ့ Rio de Janeiro ပြည်နယ်အစိုးရအစအဦးရှိကရှင်းပြမှာရှားနဲ့ချီတဲ့သူတွေတနည်းနည်းနေတော့ကဆန္ဒပြခဲ့ကြပါတယ်အမေရိကန်မှာရဲဖမ်းဆီးစဉ်တိတ်ဆုံးခဲ့တဲ့လူမဲဂျော့ဂျ်ဖလွိုက်ပြောခဲ့တယ်လို့ I can't breathe အသက်မရှူနိုင်ဘူးလို့ဆန္ဒပြသူတွေကတွေးကြော်ခဲ့ကြပါတယ်သူတို့ကိုတပ်ဖြတ်နေတာရပ်တန်းကရပ်ပါငြိမ်းချမ်းမှုအတွက်ဆင်းရဲသားရပ်ကွက်တွေကတောင်းဆိုနေတာဖြစ်တယ်လို့ရေးထားတဲ့စိုက်မုတ်တွေကိုလည်းကိုင်ဆောင်ဆန္ဒပြကြပါတယ်
Your American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိဒိုင်းဒိုမီတာ19 kHz 1953ညဒိုင်းဒိုမီတာ25 kHz 1783ညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ကြေညာပေးသွားပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်တိုက်ခိုက်ရေးကြိုးပမ်းမှုမှာအကူအညီဖြစ်စေဖို့ငှက်ပြားရောဂါကုသဆေးဟိုက်ဒရိုဆီကလိုရိုကွင်းဆေးနှစ်တန်းကိုဘရာဇီးလနိုင်ငံကိုပေးပို့ခဲ့တယ်လို့ American သမ္မတအင်ဖြူရောကတင်းငွေနေကပြောပါတယ်။ဒီဆေးကိုဘရာဇီးလနိုင်ငံကကျန်းမာရေးဝန်ထမ်းတွေကိုဗိုင်းရပ်စ်ကုသတာကနေကာကွယ်ပေးဖို့အတွက်ကြိုတင်ကာကွယ်ဆေးဖြစ်အသုံးပြုမှဖြစ်တယ်လို့ရောဂါဖြစ်နေတဲ့သူတွေအတွက်ကုသဆေးဖြစ်လေအသုံးပြုတော့မှဖြစ်တယ်လို့အင်ဂျီရိုရဲ့ကြေညာချက်မှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကုသရမှာငှက်ပြားဆေးရဲ့ထိရောက်မှုနဲ့ပတ်သက်ပြီးတော့တိကျတဲ့အထောက်အထားတွေမရှိတာကြောင့်ဘေးဥပါဖြစ်နိုင်တယ်ဆိုတဲ့လူလူကျန်းမာရေးအရာရှိတွေရဲ့အကြံပြုချက်တွေကိုလေ့လျူရှုပြီးသမ္မတဒိုနယ်ထရမ့်ကဒီဆေးကိုအသုံးပြုဖို့ဆော်ဩနေခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့ဘရာဇီးလ်တို့ဒီဆေးရဲ့ထိရောက်မှုကိုပူးတဲ့ဆန်သက်သုတေသနပြုလုပ်သွားမယ်လို့လည်းအင်ဖြူရောရဲ့ကြေညာချက်မှာပါရှိပါတယ်။ Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့စီးရင်တွေအရအမေရိကန်နိုင်ငံမှာယောဂကုသခံရသူပေါင်း 1.8 တန်းရှိပါတယ်။ဘရာဇီးလ်နိုင်ငံမှာလည်းကုသခံရသူပေါင်း 9,100 ကျော်သွားပြီဖြစ်ပြီးတော့လက်ရှိကမ္ဘာမှာယောဂဖြစ်ပွားမှုတော့အတိုးဆုံးနိုင်ငံဖြစ်နေရပါ။ဩစတြေးလျနိုင်ငံမှာတော့စားသောက်ဆိုင်တွေပန်းချီတွေနဲ့လူသွားလာများတဲ့နေရာတွေကိုပြန်ဖွင့်ပေးနေပြီဖြစ်ပါတယ်။ဆော်ဒီအရေးပြနိုင်ငံမှာလည်းနှစ်လကျော်ကြာပိတ်ထားတဲ့နိုင်ငံတဝန်းကဗလီ 9,000 လောက်ကိုတင်းနေဦးနေလေးကပထမဆုံးအကြိမ်ဖြစ်ပြန်ပြီးတော့ဖွင့်လှစ်ပေးလိုက်ပြီဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံမှာမေလ31ရက်နေ့အစောပိုင်းတက်ခွဲနမူနာ839ခုကိုစစ်ဆေးပြီးတဲ့နောက်မှာကိုဗစ် -19 တက်ခွဲအတီးပြူလူနာ၄ဦးထပ်မံတွေ့ရှိခဲ့ရာကြောင့်အတီးပြူလူနာဦးရေစုစုပေါင်း228ဦးရှိပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့မနေ့9နာရီစီးရင်ထုတ်ပြန်ခဲ့ပါတယ်။အတီးပြူလူနာ၄ဦးဟာအိန္ဒိယနိုင်ငံကပြန်လာပြီးတဲ့နောက်မှာအသွားလာတန်တက်ခံထားရသူတွေလည်းဖြစ်ပါတယ်။အဲ့ဒီလူနာတွေကိုတက်မလို့အသေးစေးုံကြီးမှာစေကူတာပေးဖို့စီစဉ်ထားတယ်လို့လည်းကြေညာချက်မှာပါရှိပါတယ်။အတီးပြူလူနာ228ဦးနဲ့138ဦးကယောဂကင်းစင်သွားပြီးတော့တည်ဆုံးသူက6ဦးရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုရက်ပိုင်းတွင်ပြည်ပကပြန်လာတဲ့သူတွေကမှယောဂပိုးတွေးရှိမှုများတဲ့အတွက်သူတို့စီကဓာတ်ခွဲနမူနာတွေကိုဦးစားပေးရယူစစ်ဆေးပေးနေကြောင်းမြန်မာနိုင်ငံမှာမေလ18ရက်နေ့နောက်ပိုင်းတွေးရှိတဲ့ဓာတ်ခွဲတီးပြူလူနာတွေထဲအိန္ဒိယနိုင်ငံကပြန်လာသူ22ဦး၊မလေးရှားနိုင်ငံကပြန်လာသူ12ဦး၊ UAE နိုင်ငံကပြန်လာသူ10ဦးနဲ့အီတလီနိုင်ငံကပြန်လာသူ2ဦးစုစုပေါင်း42ဦးမှယောဂပိုးတွေ့ရှိခဲ့ကြောင်းကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။ဇွန်လ1ရက်နေ့အထိမြန်မာနိုင်ငံမှာတက်ခွဲစစ်ဆေးမှုပေါင်း 28,000 ကျော်ရှိပြီးစောင့်ကြည့်လူနာပေါင်း 9,000 နီးပါးရှိခဲ့တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါရဲ့ရှင်။ဖိလစ်ပိုင်နိုင်ငံမှာသတင်းစက်တပတ်ကြာအသွာလာပိတ်ပင်ကန့်သတ်ထားတာတွေကိုဖြေလျှော့ပြီးပြည့်နောက်မှာဒီကနေ့တင်းနှင်းလာနေမှာစီးပွားရေးလုပ်ငန်းအတော်များများနဲ့အများပြည်သူအသုံးပြုကားယထာစားရဲ့တည်ပို့ဆောင်ရေးလုပ်ငန်းတွေနဲ့ပြည်ရင်းလီရင်ခီးစဉ်တချို့ကိုပြန်ပြီးတော့ပြေးဆွဲဖွင့်ပြုလိုက်ပါတယ်။စားသောက်ဆိုင်တွေနဲ့ကျောင်းတွေကိုတော့ဆက်ပြီးပိတ်ထားသလိုအသက်ကြီးသူတွေနဲ့ကလေးတွေကိုအိမ်ထဲမှာပဲနေကြဖို့တိုက်တွန်းထားပါတယ်။ကာယောဂါမဖြစ်ခင်အရင်ကတည်းကဖိလစ်ပိုင်လူမျိုး9ဦးမှ2ဦးလောက်ဟာဆင်းရဲမွေးတိမ်မှုပြဿနာနဲ့ကြုံနေကြရတာပါ။မလအလေလောက်ကစပြီးတော့အသွားနာရီတာမီကန့်သက်ထားခဲ့ရကြောင်းတန်းနဲ့ချီပြီးအလုပ်လက်မဲ့ဖြစ်ခဲ့ရတယ်လို့မလနဲ့ဧပြီလအတွင်းမှာတနင်္ဂနွေလုံးအတိုင်းတန်းနဲ့အလုပ်လက်မဲ့နှုန်းဟာ10ရာခိုင်နှုန်းလောက်အထိမြင့်တက်ခဲ့ရပါတင်းနှင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
အမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသားတဦးရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အချိန်တေဆုံးသွားခဲ့တဲ့အပေါ်မကျေနပ်မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့မြို့တွေကမြန်မာနိုင်ငံသားတွေရဲ့အတွေ့အကြုံတွေကိုပြောပြပေးကြပါတယ်။ကျွန်မစုမမရှင်။အာဖရိကအမေရိကန်လူမဲအမျိုးသားဂျော့ဂျ်ဖလိုက်ရဲတပ်ဖွဲ့ကဖမ်းထားတဲ့အချိန်မှာတေဆုံးခဲ့တဲ့ဖြစ်ရကြောင်းအခင်းဖြစ်ပွားရာမင်းနီဆိုတာပြည်နယ်မှာသာမကတခြားပြည်နယ်တွေနဲ့အခုခါမှာတော့ပြည်ပနိုင်ငံတွေမှာပါစန့်ကျင်ကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်။ဆန္ဒပြပွဲတွေဖြစ်နေတဲ့မြို့တွေမှာတော့လူရဲဖြတ်စည်းမှုတွေနဲ့ကြုံနေရတဲ့အတွက်သက်ဆိုင်ရာပြည်내အစိုးရတွေကပြည်တွင်းလုံခြုံရေးအရန်တက်တွေကိုခေါ်ယူထားရသလိုညမထွက်ရအမိန့်တွေကိုလည်းထုတ်ပြန်ထားပါတယ်။ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့ပေါင်း40နီးပါးတွေကတမြို့ဖြစ်တဲ့ကယ်လီဖိုးနီးယားပြည်내လော့စ်အိန်ဂျလစ်မှာလည်းလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားထိတ်တိုက်ဖြစ်ခဲ့တဲ့အကြောင်းမြို့ကတအူးဖြစ်တဲ့ကိုကျော်ဝဏကအခုလိုပြောပြပါတယ
်။ဆန္ဒပြတဲ့လူတွေကဒီ freeway ကိုတက်ပြီးတော့သူတို့ပိတ်တယ်အဲကားရီကြားထဲမှာသူတို့လက်တွေချိတ်ပြီးတော့ဆန္ဒပြကြတယ်။ရေးပြန်တော့ပထမတော့ဒီငင်းငင်းကြမ်းကြမ်းပဲဖြိုခွင်းဖို့ကြိုးစားတာပေါ့။ဒါမဲ့လို့လူအုပ်ကဝင်လာတဲ့ခါကျတော့ရဲကားတွေကိုဝိုင်းတဲ့ခါကျတော့ရဲကားတွေကလည်းတချို့ကလည်းအတင်းတိုးထွက်ကြတော့လူတွေနဲ့ညှိပြီးတော့ခန့်ညီတာနေပြီးတော့ဒေါသတွေဖြစ်လာကြပြီးတော့ရဲကားတွေဝိုင်းထုနှက်ပြီးတော့မှန်နေခွဲပြစ်ကြတာပေါ့လေ။မနေ့ကတော့တော်တော်ဆိုးတယ်။ဒီဆန္ဒပြသူတွေနဲ့ညနေချင်းဆိုင်ထိတ်တိုက်တွေ့နေတဲ့ရဲကားဆယ်စီးကျော်ကျော်သူတို့ကထုနှက်ဖြက်စီးတယ်၊ဆေးတွေနဲ့မှုတ်တယ်လေးစီကိုမြှုပ်လိုက်တယ်ဒီနေ့ကတော့အဲဒေါင်းတောင်းကနေပြီးတော့ Santa Monica ဘက်ကိုရွှေ့သွားတယ် brand name နဲ့ရောင်းတဲ့ sign တွေပေါ့လေအဲ့တော့အဲ့ဒီ sign တွေကိုဒီစန္ဒပြရဲ့အုပ်ကတက်တက်ပြအဲ့ဒီ sign တွေကိုဝင်ပြီးတော့လုပြီးတော့ဖောက်ပြီးတော့ပစ္စည်းတွေကိုကဲကြတဲ့အုပ်စုကတက်တက်ပြအတင်အောင်မှရိုးရိုးမဟုတ်ဘူးဗျာသူတို့ကားရင်လည်းတင်ကြတာပြီးခဲ့တဲ့နှစ်ရက်သုံးရက်ကတော့ရဲစီဘက်ကကင်တွေတာကနည်းနည်းကျန်းတယ်ပေါ့နော်ဒါမှမဟုတ်အခုထင်းထင်းသိမ်းသိမ်းတော်တော်လေးကိုဖြစ်လာတာတွေ့တယ်ဒီ constitution right တွေနဲ့ပတ်သက်လာလို့ရှိရင်သူတို့ရဲ့ right တွေကိုထိပါလာရင်သူယူဆရင်သူတို့ကတတိရှိရှိရှေ့ထွက်ကြတဲ့လူတွေဟိုမြန်မာမိသားစုတွေကနေမွေးလာတဲ့လူငယ်လေးတွေကတော့ဒီဆန္ဒပြပွဲတွေသူတို့ကိုယ်တိုင်မိဘတွေစီခွင့်တောင်းပြီးတော့ဝင်ပြော့ပါကြတာတွေ့တယ်
။ Colorado ပြည်နယ်ဂျန်ဘာမြို့မှာတော့ည၈နာရီနောက်ပိုင်းအင်ဂျင်မထွက်ဖို့အမိန့်ထုတ်ထားတာကိုအတုပြီးဆန္ဒပြနေတဲ့လူတွေကိုရဲတပ်ဖွဲ့ဝင်တွေကရဲရိုးဘုံတွေတုံနှိမ့်နေပါတယ်ဂျမ်ဘာမြို့မှာအစောပိုင်းဆန္ဒပြပွဲတွေမှာငြင်းငြင်းကြမ်းကြမ်းရှိခဲ့ပေမဲ့လို့ညဘက်မှာတော့ဖျက်ဆီးမှုတွေရှိခဲ့ပါတယ်ဒီကြောင့်လဲ slide eye စိတ်တို့လို့မြို့ငယ်တွေကစိုးရိမ်နေကြပါတယ
်အမြင်ရတဲ့လို့ဆိုတော့တော်တော်စိုးရိမ်စရာဖြစ်တယ်သူတို့ကရိုးရိုးဆန္ဒပြတာထက်ရရကိုရိုက်ခွေးတာတို့ရေကားတွေကိုလိုက်တာတို့ကအစအလိုမျိုးရှိရပေါ့နော်တော့ကြညာကဆိုရင်တော့ဒီကျွန်တော်မြို့သေးသွားရင်လည်းသူတို့ကဆန္ဒပြကြတယ်အဲညာတော့ကတော့ကပြုံမင်းရှိသေးဘူးဆိုတော့ shopping mall ကဒီမှန်တွေလမ်းတွေမှာရပ်ထားတဲ့ကားတွေအဲ့လိုသူတို့ကထုနေကြတာပြီးတော့ဆိုရင်စိတ်တော့အများကြီးရှိတယ်ပေါ့နော်တပိုင်းက COVID-19 လည်းခံစားနေရတဲ့ကာလဆိုတော့သူတို့ခက်ခဲမှုတွေရှိတယ်မှဘာလို့လဲဆိုတော့ဒီမှာအလုပ်လုပ်လို့မရတာတပိုင်းချင်း COVID-19 ကိုကြောက်တာတပိုင်းအခုဆန္ဒပြတာတပိုင်းဆိုတော့ဒီနိုင်ငံမှာရောက်နေတဲ့ကျွန်တော်မြန်မာအားလုံးပေါ်တော့လုံခြုံမှုကတော့ရှင်းနိုင်တော့လူစုလူဝေးနေမှာမသွားဖို့ကိုဗစ်အတွက်ရောအခုဆန္ဒပြတာအတွက်ရောတကယ်လို့ကိုကဘာမသိဘူးမသိမနဲ့ပါသွားရင်လည်းဒီအဖမ်းချုပ်ပါသွားရင်မကောင်းဘူ
းညူရောက်မြို့မှာတော့ညမထွက်ရအမိထုတ်မထားပေမဲ့မနေ့ညပိုင်းမှာတော့လူစုလူဝေးတွေကိုရဲတပ်ဖွဲ့ကနှိမ်နှင်းခဲ့သလိုအဖမ်းစည်းနေလည်းရှိခဲ့ပါတယ်လုံခြုံရေးအတွက်သတိထားကြဖို့ညူရောက်မြို့ကမြမအမေရိကန်ရဲအရာတပ်ဖွဲ့ဝင်တဦးလည်းဖြစ်တဲ့ကိုမိုက်ကျဲစော်သူကတိုက်တွန်းပါတယ
်ကိုဗစ်ကြောင့်မလို့အလုပ်တွေနားရတဲ့ကာလမှာအခုတိုးရဖြတ်ပြီးနည်းရခံရဖြတ်စည်းခံရဆိုတာဖြတ်ပြီးအလုပ်မှားအနေဖြစ်ရှိရမှာနော်ကျွန်တော်ကတော့အကြံပြုတာကတော့ဒီအမေရိကန်မှာရောင်းနေမြန်မာလူမျိုးတွေချင်းနိုင်တယ်ဒီရဲ့ပိုင်းမှာလုံခြုံရေးကိုပြုခိုင်းစီဘာကြောင့်လဲဆိုတော့အခုရဲတွေကပုံမှန်ဆိုလို့ရှိရင်ကျွန်တော်တို့ဒီပတ်ဖို့ထည့်ရဲဆိုတာရက်ဖို့ခုမှလည်းအနေဆုံးပတ်ဖို့အနေဆီပါနော်ရှိတယ်ကျွန်တော်ကလည်းရဲရန်နဲ့ပတ်ဖို့လဲခဲ့တာဆိုတော့ဒါနဲ့လက်ရှိလို့ဖြစ်နေတဲ့အမှားအဲ့လိုအင်အားမထားနိုင်တော့မထားနိုင်တော့ဆိုတော့ဒီဆန္ဒပြတဲ့နေရာတွေရဲတွေပြုပြီးဆက်ထားတာဖြစ်တဲ့ကောင်မလို့လူလာရှိတဲ့လုံခြုံရေးအနေထားရော့သွားတယ်နော်ရာဇဝတ်မှုလုံခြုံရေးတွေကတကယ်အဆင်ကောင်းမှာအဟိုင်းဝေးမှာဒီဆန္ဒပြရင်ဒီလေလေဟိုင်းဝေးမှာတက်လာတဲ့ကားတွေဖြတ်စည်းရတယ်ပဲရှိလို့ဆိုတော့မလို့ကအပြင်မဖောက်ဘူးလေဒီရဲ့ဘက်ကတော့အခုကီးဆိုင်စီနေတယ
်ဆန္ဒပြဝဲတွေသတင်းပတ်နှီးပါကြပေါ်ပေါက်လာရကမနေ့ကတော့ကဆိုရင်လေဝါရှင်တန်ဒီစီမြို့တော်မှာညမထွက်ရအမိန့်ထုတ်လိုက်ပါတယ်ဒါပေမဲ့လည်းညမထွက်ရအမိန့်ကိုအာခံပြီးတော့ဆန္ဒပြသူတွေရှိခဲ့တယ်လို့အနည်းနာကအဆောက်အဦတွေစိုက်နေကားတွေကိုလည်းဖြတ်စည်းမှုတွေရှိခဲ့ပါတယ်လူမဲမျိုးသား George Floyd တိဆုံးမှုအတွက်စိတ်မကောင်းဖြစ်ရပါကြောင်းမြန်မာနိုင်ငံချင်းဆိုင်အမေရိကန်တပ်ရုံးကလည်းဒီကနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုထားပြီးတော့အပြောင်းလဲတွေကိုအကြမ်းမဖက်ဘဲငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းရမှာဖြစ်ကြောင်းကိုလည်းတိုက်တွန်းထားပါတယ်
အခြေခံဥပဒေပြင်ဆင်ရေးဆွေးနွေးမှုတွေမှာညှတာမှုမရှိခဲ့ဘူးဆိုတဲ့သစွဲချက်နဲ့တည်သူ့လွတ်တော်ဥက္ကဋ္ဌဦးတည်ခွန်မြတ်ကိုတာဝန်ကရုပ်သိမ်းဖို့တီခိုင်ကျိုးပါတီဘက်ကတည်သူ့လွတ်တော်မှာတင်သွင်းခဲ့တဲ့အဆိုရှုံးနိမ့်သွားတာကိုတင်ပြပေးပါမယ်။ဇမမေခါပါပြောင်းစုတန်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကမိုင်းတင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်းချုံစိန်ကလွတ်တော်ဥက္ကဋ္ဌကိုတာဝန်ကနေရုပ်သိမ်းရေးအဆိုတင်သွင်းခဲ့တာဒီကနေ့မှာတော့လွတ်တော်မှာဆွေးနွေးခဲ့ပြီးမဲခွဲဆုံးဖြတ်ခဲ့ပါတယ်။အဆိုထောက်ခံဖို့တတ်မှတ်မဲရည်အတွက်မရတာကြောင့်ဒီအဆိုကိုလွတ်တော်ကပယ်ချခဲ့ပါတယ်
။လွတ်တော်ကိုယ်စားလှယ်များခင်ဗျာထောက်ခံဆန္ဒမဲရည်အတွက်မှ132မဲဖြစ်ပြီးဂတိရစာပြုပြီးသည့်လွတ်တော်ကိုယ်စားလှယ်စုစုပေါင်းဥယျာဉ်ဤအနည်းဆုံး3ပုံ2ပုံကထောက်ခံခြင်းမရှိတဲ့အတွက်ဤဥပဒေ119ဤဥပဒေကွယ်ကကြီးရအစိုးယခုအစိုးကိုအရေးယူဆောင်ရွက်ရမရှိကြောင်းကြေညာပါတယ
်ဒီသူလွတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟင်ကလွတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းရေးအစိုးနဲ့ပတ်သက်လို့စက်မက်ထောက်ခံမဲမရခဲ့တဲ့အကြောင်းလွတ်တော်မှာအခုလိုကြေညာသွားခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကလွတ်တော်ဥက္ကဋ္ဌဦးကြည်ခွန်မြတ်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအစိုးအပါအဝင်လွတ်တော်ဝင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေမှာကျေးဇူးလွတ်တော်ဥက္ကဋ္ဌတအူးအနေနဲ့တာဝန်ကိုမျှမျှတတမဆောင်ရွက်တာစတဲ့ဆွဆွဲချက်တွေနဲ့ဆွဲချက်တွေချုပ်ချဖို့လွတ်တော်မှာပြီးခိုင်ကျိုးအမတ်တအူးကအစိုးတင်လာခဲ့တာမို့အခုလိုဆွေးနွေးခဲ့ရတာပါကြာခံထားတဲ့ဥပဒေဤဥပဒေအရာလွတ်တော်ဥက္ကဋ္ဌကိုတာဝန်ကရုံသိမ်းတဲ့အစီအစဉ်အောင်မြင်ဖို့အတွက်ဆိုရင်လက်ရှိကျေးဇူးလွတ်တော်ကိုယ်စားလှယ်ရဲ့၃ပုံ၂ပုံထောက်ခံမဲ့ရရှိဖို့လိုအပ်ပါတယ်ကျေးဇူးလွတ်တော်ဆိုင်ရာနီးဥပဒေပုံမှန်116နဲ့119အရာလွတ်တော်ဥက္ကဋ္ဌအနေနဲ့ဒီလိုဆွဲချက်တင်ခံရခြင်းအတွင်းမှာဥက္ကဋ္ဌတာဝန်ကိုဒုဥက္ကဋ္ဌကိုခိတ္တလွှဲပြောင်းရတာမို့လွတ်တော်ဥက္ကဋ္ဌဥတီခွန်မြတ်အနေနဲ့လဲခွဲဆုံးဖြတ်တာမလုပ်ရမချင်းကျေးဇူးလွတ်တော်ဥက္ကဋ္ဌအနေနဲ့ကောကျေးအောင်စုလွတ်တော်နိုင်ရကအနေနဲ့ပါတာဝန်ယူထားတဲ့တာဝန်တွေကိုဒုဥက္ကဋ္ဌဥထူးထွန်းဟိန်ကိုလွှဲပြောင်းတာဝန်ပေးအပ်ထားရတာမို့သူအနေနဲ့ကိုယ်စားလှယ်တဦးအဖြစ်သာဒီကနေ့လွတ်တော်ကိုတက်ရောက်ဆန္ဒပေးပေးခဲ့ပါတယ်။ဒီသူလွတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လွတ်တော်ကိုယ်စားလှယ်အရေးအတွက်က၃ပုံ၂ပုံကျော်ရှိတဲ့အတွက်ဒီသူလွတ်တော်ဥက္ကဋ္ဌဦးတည်ခွန်မြတ်ကိုချုပ်ချဖို့အရေးဟာအောင်မြင်ဖို့အလားအလာနည်းနေပေမဲ့တန်ခိုင်ရေးပါတီကအခုလိုတင်သွင်းလာတာကနိုင်ငံရေးကစားမှုလို့နိုင်ငံရေးလေလာသုံးသပ်သူအချို့ကသုံးသပ်ကြပါတယ်။အစိုးရတင်လာသူတွေအနေနဲ့မတမာတဲ့နည်းနဲ့တင်ပြမှုလားဆိုပြီးLRD ပါတီရဲ့ဆန်းတပင်ဒီသူလွတ်တော်ကိုယ်စားလှယ်ဦးနေမျိုးထွန်းကလွတ်တော်မှာအစိုးတင်သွင်းတဲ့ဒီခံချိုးပါတီပေါ်မေးခွန်းထုတ်ခဲ့ပါတယ်
။နာဂာကြီးအနေဖြင့်အစိုးရှင်တင်ပြတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းများအားလုံးကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်435 ချောင်းနဲ့အညီကြီးပြက်အောင်စောင့်ရက်ခဲ့ပြီးဖြစ်ပါလေ။စောင့်ရက်ရင်ပြက်ကွက်တယ်ဟုတ်သဆွေးနေခြင်းဟာအစိုးရှင်အပါဝင်အစိုးကိုလက်မှတ်ရေးထိုးတင်ပြတဲ့ကိုယ်စားလှယ်များဟာပြည်ထောင်စုလွတ်တော်တွင်ဆွေးနွေးပြည့်ပြတ်ခဲ့သောကိစ္စရပ်ကိုဆောင်ရရင်ပြက်ကွက်သည်ဟုမမှန်ကန်တင်ပြနေခြင်းသည်ပြည်ထောင်စုလွတ်တော်နိုင်ငံကြီးဂုံတိုက်ခါကိုထိခိုက်စေဖို့မတမာတော့နီးလန့်ချင်းတင်ပြရရောက်တဲ့အတွက်ပြည်သူလွတ်တော်ဆိုင်ရာနီးဥရေ39နီးဥရေခွဲတာတလင်းချင်းနဲ့ဓာတ်ရင်ကောက်ပါပြဋ္ဌာန်းချက်ကိုဟောက်ပြကျွန်းလွန်ရကြောင်းနေပါတယ
်ဒီလိုသုံးသပ်မှုတွေနဲ့ပတ်သက်လို့စံခိုင်ရေးပါတီကဒေါက်တာမောင်သိန်းကို VOA ကမေးမြန်းလာမှာတော့ဆွဆွဲချက်တွေအပေါ်ရင်းဆိုင်သွားခဲ့ပါတယ
်သေးသေးချာချာနည်းနည်းနည်းနည်းတွေးကြပါလို့ပဲนี่ดูนี้จริงๆว่าโลไปอังเกียပြောจริงลดต่อตวินทิ้งจองจริงดิโมคราซีป่ะดาวก็กองแท้พอล่ะป่ะอะห่าก็ลွယ်ลุอะห่าก็ลွယ်ลุไหนน่ะแล้วไม่ชูชิ้งน่ะแล้วไม่ชูลดต่อตวินดิโมคราซีทิ้งจองจริงอเลถาก็พอส่งจริงน่ะဖြစ်ပါတယ
်ဒီကနေ့မှာတော့ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့ပြည်တော်သူလွတ်တော်အစည်းအဝေးတွေကိုညှနာလိုက်ပြီးဖြစ်ပါတယ်နောက်တစ်ချိန်လွတ်တော်အစည်းအဝေးတွေကိုလောင်းနဲ့ဇူလိုင်လလယ်မှာကျင်းပဖို့ရထားတယ်လို့လွတ်တော်ကိုယ်စားလှယ်အချို့ကဆိုပါတယ်ဇူလိုင်လလယ်မှာလွတ်တော်ထက်ခေါ်ယူဖို့ရှိနေသေးတာကြောင့်ဥတီခွန်ရဲ့အနေနဲ့ဇူလိုင်လလယ်မှာလုပ်မယ့်လွတ်တော်အစည်းအဝေးတွေမှာတော့လွတ်တော်ဥက္ကဋ္ဌအနေနဲ့ကပြည်တော်စုလွတ်တော်နိုင်ရကအနေနဲ့ပါတာဝန်တွေကိုပြန်လည်ထမ်းဆောင်သွားဖို့ရှိနေပါတယ်ရှင်။ဒီမှာမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
IDV scan တွေမှာရှိတဲ့ Rohingya ဒုက္ခသည်တွေကိုပြန်လည်နေရာချထားပေးရမှာအဆင်မပြေမှုတွေရှိနေသလိုလူအခွင့်အရေးချိုးဖောက်မှုတွေထပ်မံကျူးလွန်နေတဲ့အခြေအနေမျိုးဖြစ်နေတယ်လို့နိုင်ငံရေးပါတီတခုကတတိပေးလိုက်တာကိုပြောပြချင်ပါတယ်။ဒီမှာအင်တနာထုံးမှာကြောက်ဖြူမျိုးကြောက်တလုံးဖက်မှာရှိတဲ့ဒုက္ခသည်စခန်းက Rohingya တွေကိုလည်းမူလနေရာမဟုတ်ဘဲကြောက်တလုံးကနေနှစ်ဖက်လုံးနှိပါဝေးတဲ့နေရာမှာနေရာချထားပေးဖို့ဆောင်ရွက်နေတယ်လို့သမ္မတရုံးပြောခွင့်ရသူဦးစောထီကမေလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုအပြီးအခုလိုတုံ့ပြန်လာတာပါ။ Democracy နဲ့ လူ့အခွင့်အရေး Party GHRP ရဲ့ မေလ 30 ရက်နေ့ ထုတ်ပြန်ချက်မှာ ဒီဒုက္ခသည်တွေကို မူရင်းနေရာတွေမှာ ပြန်လည်နေရာ ချထားပေးဖို့တိုက်တွန်းသလို သူတို့ရဲ့ မူလနိုင်ငံသားအခွင့်အရေးတွေကို ပြန်ပေးဖို့လည်း တောင်းဆိုထားပါတယ် ခရီးသွားအထောက်အထားမရှိဘူး ဆိုတဲ့ စွပ်စွဲချက်နဲ့ ဖမ်းဆီးထောင်ချခံရသူ ရိုဟင်ဂျာ 800 ကျော် ပြန်လွှတ်ပေးခဲ့တာကို ကျူဆိုကြောင်းဖော်ပြသလို ဥပဒေ အကာအကွယ်မရဘဲ ဖမ်းဆီးထောင်ချခံရတဲ့ ကြံတဲ့သူတွေကိုလည်း ပြန်လွှတ်ပေးဖို့ တောင်းဆိုထားပါတယ် Rohingya Ayin and Tatalo ICG Jacha as the Mangole Alinet Tavo Titon Tavare. Rohingya Ria Muye and Yarima, Cha Jujo, Salo Nita Muriha, ICG Jacha as the Manel and his son as we talk yet Tavare. I leave the Doka as a canoe machine at Rohingya Rigo, Druya Mulan near a sickle pian beating me, near a Sato Pirala, Dru a drap bobby a keke pisirello, Democracy and Luke Queen Party, Okata Ucho, Minga Fiorigo, Kulo, Jobiavare.
ตัวเนี่ยยกตัวเองเจตนาชินตัวมั้ยตัวก็น่ะตะชะละงวยเจเยละปิสิองค์ศาลาอกวนนี้ไม่ไปเลยยาดิหลุดออกก็ดุขะขันธ์ดาลุบๆไปแล้วทําไมตามเนี่ยตะกุยาผู้หลุดอ่ะยะคันธ์นี้ญูบอก็เนี่ยดิก็ม้องทอดไปต่อเนซุนเนเปียวก็ปูดาไอ้ดุขะสิดิก็แลไม่หลุดละหูตนก็เลยไม่หลุดละหูอดิตะอะดาเวญีบงก็หลุดดิกังกั่วเดเนี่ยเราหู ตัวโมลานี่เนี่ยก็ไม่ต้องเล้มใหม่เว้ยเนี่ยมาต่อไปเนี่ยชาเลยญีบงก็หลุดยาลงเยลงแล้วลุกซะเลยเนาะจุนนะเว้ยเนี่ยต้องเล้มใหม่เอาเว้ยมาต่อไปเนี่ยชาต่อตัวลุกซะลงไม่ได้อูไอ้เนี่ยชาได้เนี่ยมาตัวมันเลยญีบาญาเลยชิดาหมดไปรู้ทําไมซ้ําเลยเออจนเอาไปหลุดตัวเนี่ยนะตัวไม่เป็นนะจะชาเนี่ยไปเลยหากางาก็กุ้งบ่มาตีนทาได้ผมก็ผิดตัวมั้ยงาตีมาไป
ဒါမျိုးမဟုတ်သင့်ဘူးဒါလူအခွင့်အရေးချုပ်ဖို့မဟုတ်ပဲအစီအစဉ်ကစွတ်ကြရအောင်မှာလည်းနေဆုံးသွားနိုင်တယ်လို့ကျွန်တော်မြင်တယ်ခုလာရဲ့အတွင်းမူဟန်ကော်ဖီအာနန်ဦးဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတစ်ချက်အပါဝင်ဖြစ်တဲ့
มูลาดีโรเรนจาดีเนียเอตมะยะคันดีเลชูจ่อพี่ดอลอินดีซ้องเนี่ยดาวอสัวละมีเนมาบ่มีเลนี่มะอินเจตะท้องเนี่ยสุดาเนดามาบ่หมดอ่ะเอออสัวพอลิซีคุณนายกาคุฟิอานันเปียดานาสั่นจินเตซินิเดบ่ดิลูดิโกมูลาเนี่ยมาเป้จินโลยะคันดีโกตรุเยเนี่ยมาอินซอกคุนเตยดาวะตะชะมูเนติมามาจอกอยู่จอกอยู่มาเลดิโลเวมูลาเนี่ยมาเป้เนี่ยตะชะเนี่ยมาเป้อ่ะ အဲ့တော့ကိုဖီအန်နံပြောတဲ့အထဲမှာမူလနေရာတော့ပထမဦးစားပဲမတက်လာမှာပဲတခြားအင်းတော်ပဲနေရာလို့လည်းပါတယ်အားလုံးနေရာသူ့နေရာသူမပဲနဲ့ချင်းနေရဆိုတော့အစိုးရပေါ်လို့စစ်တမ်းမှာကိုဒီလူဒီကိုနေရာရင်းမူလနေရာမပဲချင်တဲ့ဟိုပေါ်လို့စစ်ရှိနေတယ်ပေါ့
Kofi Annan Commission အကြံပြုချက်တွေထဲမှာIDV တွေကိုသူတို့မူလနေထိုင်ရာဒါမှမဟုတ်တခြားနေရာတစ်ကိုပြန်လဲရှေ့ပြောင်းပြင်မယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ် လုံးရှုံမှုရှိရမယ်ဆိုတာတွေအပြင်ဂုံသိက္ခာနဲ့အညီပြောင်းရွှေ့ဆိုင်ရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်အဲ့ဒါတွေအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင်IDV တွေပြောင်းရွှေ့လို့တဲ့နေရာတစ်ကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ် ဒုက္ခသည်ပြင်လာဒေ့ရှ်နိုင်ငံထဲမှာတော့ဒုက္ခသည်ကိုသိန်းဝင်းကျင်လောက်ရှိနေပါတယ်အဲ့ဒီဒေသကမွတ်စလင်အပိုင်းအဝိုင်းကိုရိုဟင်ဂျာအဖြစ်မြန်မာအစိုးရကအတိအမှတ်မပြုပေးပေမဲ့လို့ဒုက္ခသည်တွေပြန်လဲလက်ခံရေးနေရာချထားရေးတွေကိုတော့မှုအားဖြင့်လက်ခံထားပါတယ်ဒုက္ခသည်တွေနဲ့ပတ်သက်လို့စိုးရိမ်မကင်းကြောင်းထုတ်ပြန်တဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဟာ 1993ခုနှစ်မှာနိုင်ငံရေးပါတီအဖြစ်တရုတ်ဝင်ပြန်မှတ်ပုံတင်ခဲ့ပါတယ်2005ခုရွေးကောက်ပွဲမှာတော့ကိုယ်စားလှယ်တော်တော်များများဝင်ရောက်ရှင်ကျင်ခွင့်မရခဲ့ပါဘူးဒီမှာအိမ်တနာထုံမှာရန်ကုန်မြို့ကနေတင်ပေးပို့တာဖြစ်ပါတယ်ရှင်းပြနေပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်ရေသိပ်တောင်မြို့နယ်ဘက်ကရခိုင်လက်နက်ကန်အေအေဖွဲ့ရဲ့အခြေပြုစခန်းတွေကိုတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့သတ
Nanigo, Samro Vega, Maniga Painpa Yashik Hello, Samro Trema, Janjay for Tuimu, Pumujo, so Minunga view of your water.
Maniga, Nap, Nagamaro, Yia, Palawan, you were a wing, I did Anne, Palawan, you yet had him, ทางกองบงกองที่มาเนี่ยกวนชาวบ้านนี่กวนงานอะไรเนี่ยกวนงานช่างมาไอ้ทางกองบงกองมาตะไคร้มาที่กูอยู่อะไรเนี่ยที่เนี่ยเป็นการเล่นสถานที่ที่เราเขียนที่คนละคู่เราไม่ได้ทำเนี่ยเช่นไรเรามาเป็นที่ยามที่เราชี้ว่าเนี่ยเราเล่นในที่ยามอะไรก็ที่เขาดูว่าเราดูดีเนี่ยยังสถานที่เราอยากจะมีการมาเราเรามาที่เขียนเนี่ยคุณจะมันเป็นที่ยามที่เราชี้เอาที่เขียนเนี่ยเจ๊ที่เขียนเนี่ยเป็นต้องลองไปสืบสวนอย่างที่ไรครับเข้าไป
เอ้พ่อนี่เนี่ยที่ต่างกงบมาชีพอยู่บีรอแปลว่ามีอุตสาหะอยู่หลังจากในมีลงชงยีกระดานมีจังเลยชาวหลังจากลงชงยีเนี่ยกระดานมีกูดระลำพังลูกยีสีมังเก่งกูนอกเช่นเช่นชาวนี่ละลูกผมมีอยู่สมิงทงกับสุวาเลยที่การเล่นในการเอ้พี่เขาอยากขันตุขากระรอตั้มรอไปกับตั้งบ้านเทศกาลฮะอาขันมาเทศกาลมาหกเว้ยเอ้พ่ออยากยีชีพอยู่เทศกาลนับเจ็ดเดือนลูกสุวาเลย
จนเราดูมาดูรถเปิดลงมีใครมาเจ้าของสังสารมาสิบลูกชายสิจังดูยาอีเจ้าตุสังสารเรนียาเรื่อยสิเลยว่ะคนดูรถตั้งไปยาสิเลยสูบีรอว่าได้แค่ไหนเรนียาเลยเวลาที่เรนียาเลยเสร็จเลยเนี่ยเนี่ยตรงอ่ะดิจันเราสิจังดูคู่กันดิลูนารีโก้เสกุตาเคเรนียาอีเจ้าตุเนียาตุคู่กันเสร็จแล้วเอริเนียโก้มีมาสิจังไปกันในวิโรดิเลี้ยงไปกันมูจีเจลูกเล่นในที่เรนียาตรงคู่ลากันในวิโรสูบีรอที่ทับวิโรมาโอ้ได้แค่ไหนไปจังมูโอ้จันเราไปกันสูบีเลยกันสิบ
มีหลานนักสกุลยังนี่ก็ยึดติดตามอยู่เนี่ยแต่สิ่งนี้เนี่ยจะสอบยึดสังกูเอ้พ่อก็วิ่งเอาไปขยามะยึดตาพ่อวิ่งชาวอู่เนี่ยมีตาสู้วิ่งตัวอู่กูพันสีตัวเดียวยึดตาพ่อวิ่งเดียวที่การจะสู้มือดีสิเขียบอะไรพันสีตัวเนี่ยมีตาสู้วิ่งอยู่ตรงนี้เนี่ยคลีตัวอู่กูรอมีหลานต้องเสียมาเปลี่ยนรูปไปกับพี่แม่ตาพ่อวิ่งชาวอู่กูรอเอ้พ่อก็เสร็จพันสีตาเสร็จเขียบอะไร มีหลานต้องเสียเงินยังไงยามาจิตาเต็มบ่ยึดติดตามอยู่เนี่ยยากคงจะเชื่อว่านี่ยากที่เสียมาไม่ยุ่มียาน้าไปกันซะมาตั้มรอยืนยันเอ้พ่อรู้พี่ข้ามุขพี่บ้าเขียนเอาจิตาเต็มบ่กันนี่อยู่อาเปกูอุติพี่ขั้นละเดี๋ยวเสียงยากคงจะอยู่อาลูกาพี่ว่าเลยไม่ยากคงยานะมีเรื่องไม่ยากเลยที่เราอาเปกูจะเข้าใจเรื่องอะไรได้ดังนั้นเราอยากก็จะเข้าใจเราอยากนี่นะจ๊ะก็รู้เหรอเจ้าพวกก็พี่ทำชีวิต
เดี๋ยวเราต้องใช้ยังไงก็ทราบดีจิตใจเราเนี่ยผู้ที่เราเนี่ยจะไม่ยุ่งมีจังเลยช่างชีวะเลยมั้ยจิตใจเต็มบ่พี่กันมุ่งเจ้าจิตใจเราอยู่เนี่ยตัววิชาองค์สิ่งสุภูจงการเปลี่ยนสารอยู่อะไรก็อันนี้ก็มีเนี่ยจังหวะเรียบบ่เว้ยลุงอายาเราตั้งยาอยากจะเก็บดีสิ่งที่เปลี่ยนใจเนี่ยสิ่งมาสิ่งกูทำมุ่งขันยาบาร์เลย
ไม่ยุ่งพี่จังเลยช่างชีวะเลยมาสิเดียวเราทำงานจิตใจเราอยู่เนี่ยสิ่งที่เป็นสิ่งสำคัญมาแล้วอยากคุยเรื่องนี้อะไรลูกสิ่งที่เป็นสิ่งสำคัญกูยังไปดูดูกับพี่ว่าเลย และที่จะขันพี่เนี่ยมีความเนี่ยเช่นพี่เนี่ยแปลว่ามีเนี่ยด้วยมาสิตาเนี่ยไอ้พ่อรู้ใต้กูไอ้พี่ป้อนนี่เสียพี่ยอดานนั่นเองนี่บ้าเลยสิบปีตีเช้าเนี่ยบ้าเลยอาสุยาสิตาเนี่ยไอ้พ่อกูเสียสิ่งยืดเสร็จแล้วเนี่ยจะเช่นเดียวตัวส่งสื่อเนี่ยหลังจากกูเลยพูดทับไปไหมไอ้ป้าเวียมีความหมายไม่พ่อรีบไปก็ตกใจมุกอะไรอายาเสียมันสิบุลูแต่มาอยู่เปลี่ยนสุขสิทธิ์อุศรีก็ไม่ละต้องเสียนี่ตรีสันเชื่อเรื่องมาเปลี่ยนสุข Nanaka, Puri, Alo, Yakan Pinetri, and Yanzo, Tekwabu, Mila, Nasagoya Nima, 3P Tokyan Tavare, General Nako, A, Puyu, Yama Bangan, 3P Tavare.
Bangladesh is a kind in Mongol Munima, Naya Dream Muye Siwa Seja Bantasi Niba Pami Kevi, Eddie Muye Siwa Yang Munima, Air Kainanak and Pune Asa Pudu Pawi Nedelo, Tamdo Pera Suzuita of Jobjabame, General Tanima, Rahangin Mongol Munima, Mila Tongsene Tongsi Dia Dream, Java Seja Bantasi Niba Pansi Yami Delo, Mongol Kan Osho Yumu Usu on Wat Jobare.
The
Mila
Topana Kama, who is your I got Asian, or I was there, and I got another one. I got Asian. Imagine we got the end with Panama. I'm not going to be a Yami.
မောင်နှမ်းမျိုးနဲ့ပြမမကြာခဏဆိုလို့ပိုင်ရှင်မဲ့မူရေးစေဝတဲ့တန်နေရှိခိုင်းမိနေတာဖြစ်တယ်လို့မူရေးစေဝတဲ့ဟာမောင်နှမ်းကနေတစင်းဘင်္ဂလားဒေ့ရှ်ဘက်ကိုရောင်းချနေတာဖြစ်တယ်လို့လည်းလွတ်တော်ကိုယ်စားလှယ်တူကပြောပါတယ်မူရေးစေဝတဲ့ရောင်းဝယ်ဖောက်ကောက်မှုတွေမှာအကျံဖက်ဖွဲ့စည်းအလုံးနီးပါးပါဝင်ကြပြီးရဟိုင်းထမဆိုရင်အန်နဲ့အစာဖွဲ့တွေကအဓိကပါဝင်နေတယ်လို့တမ်
龙尼巴巴巴登巴登三门母系列啊都求我呢巴登三门母啊都系列然后那个咱要看看农业水洼的这家里的农业水洼的木业看一下你比较的钱那一阿扎一块的样子木业水洼的物那这些看比较叫做嘛这些同样的比较叫做同样的这些水洼的哎那个因为昨天就开始嘛空巴巴的这
တမ်းတော်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကန်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ
်ဒီမြန်မာစစ်တပ်ကတော့ဒီမူရင်းစေဝါလုပ်ငန်းတွေကိုဒါသူတို့ထိန်းချုပ်ပြီးတော့မှလောက်ကင်နေတာဖြစ်တယ်လို့ဒါဟိုအတန်းချင်းတို့ပြောလို့ရတာပေါ့။ဘာကြောင့်လဲဆိုလို့ရှိရင်ခင်ဗျားတို့ဟိုပြန်ကြည့်ပါ။ဟိုဒီရခိုင်ဒေသတွေမှာဖမ်းမိခဲ့တဲ့ဒီမူရင်းစေဝါတွေရောနောက်ပြီးတော့ချင်းရန်ကုန်မှာဖမ်းမိတာတို့တခြားဒီယူမပြည်အနှံ့မှာဖမ်းမိခဲ့တဲ့မူရင်းစေဝါတွေအားလုံးမှာတော့ဒေရုံကမှဒီဟိုတရခံပေါ်လေးဆိုတာမရှိဘူးဥမာရန်ကုန်မှာကောင်းဒီကွန်တိန်နာနဲ့အလုံးလိုက်မိတယ်ဒါပဲပိုင်ရှင်လေးဖြစ်သွားတယ်နော်ရခိုင်ဒေသမှာနေပြီးတော့ဒါဟိုမြန်မာစစ်တပ်ကအရာရှိတွေနော်မြန်မာစစ်တပ်ကဒီရဲဘော်တွေကိုမူရင်းစေဝါနဲ့လက်ကူလက်ကျမိတယ်ဒါပေမဲ့လို့နောက်ပိုင်းကျလို့ရှိရင်တော့ဒါလေးလည်းပိုင်ရှင်လေးဖြစ်သွားတာပဲဆိုတော့ဒါကြောင့်မို့လို့ဒီမြန်မာနိုင်ငံထင်းမှာမူရင်းစေဝါရဲဘော်ကိုဘယ်သူထိန်းချုပ်သွားတယ်လဲဆိုတာဒါခင်ဗျားတို့လေးစဉ်းစားလို့ရတဲ့ပြဿနာနော်မြန်မာစစ်တပ်ဟာနော်သူတို့ရဲ့ proxy တွေကိုအသုံးချပြီးတော့မှနော်သူတို့ကိုယ်တိုင်ထုတ်လုပ်တယ်သူတို့ကိုယ်တိုင်ရောင်းချတယ်နော်ဟိုဒါတွေကိုနေပြီးတော့သူတို့ထောက်ချလုပ်လာတာဖြစ်တယ
်ရခိုင်တပ်မှာပြည်ထောင်စုတွေကဖမ်းမိခဲ့တဲ့မူရေးစေဝါနဲ့ဖမ်းဆီးခံရတဲ့ထက်မှာတတ်မတော်သားတယ်ရေးတွေလေးပါဝင်တယ်လို့မူရေးစေဝါကိစ္စတွေမှာလက်နက်ကင်ခွေတွေပါဝင်နေပေမဲ့အတိအကျပြောဖို့ခက်တယ်လို့နိုင်ငံရေးလေးလာသုံးသပ်သူစာရေးဆရာဦးမောင်မောင်စိုးကပြောပါတယ်
အဲ့ဒါကတော့အပြန်အလှန်ဆွဆွဲနေတဲ့အခါကျကျွန်တော်တို့ကတပ်ပြည်တစ်ခေါက်အတိုင်းမှာထောက်ဆောင်ဖြစ်ပြောလို့မရဘူးကတော့နော်မူရစီဝါလုတ်တဲ့လူတွေလက်နဲ့ကြိုင်တာတော့ဆန်းကြီးရဲ့ဘက်မှာအများကြီးရှိတယ်။နော်ပြည်သူစည်းနေနဲ့ကြိုင်တော့လက်နဲ့ကြိုင်တဖွဲ့နေနေတော့ဒါမှမဟုတ်ရိုးရိုးမူရစီဝါလုံနေတဲ့တနက်ကြိုင်တဲ့လူမျိုးများလည်းရှိတာပဲ။မူရစီဝါဆိုအများကြီးဆက်မိတာ။အဲ့တော့မူရစီဝါမှာလက်နဲ့ကြိုင်တဖွဲ့ကြီးပါဝင်ပတ်သက်နေတဲ့ဆွဆွေးမှုဆိုတော့ကြားရပေါ့။အဲ့ဒါအပြင်ကျွန်တော်တို့ဒီရခိုင်ဘက်မှာရော2017လောက်ကစာရေးပြည့်တာမှာအမှန်တော့တချို့လည်းမွေးစွာမှာပူမှာပါလာတို့ရဲတွေပါလာတို့ဒါတွေလည်းကျွန်တော်တို့ဖမ်းတဲ့စီးနဲ့မှာကျွန်တော်တွေ့ရပါတယ်။ဟုတ်။ဆိုတော့အဲ့လိုတွေ့ုံများနဲ့ဒါဒီအဖွဲ့ကြီးရဲ့လုပ်တယ်မလုပ်ဘူးဆိုတာကတော့ကျွန်တော်ကဆွဆွဲဖို့ကြတော့ခံလုံနဲ့သက်သေထောက်ထားတော့လိုအပ်တယ်လို့ထင်ပါတယ်။အဲ့တော့ကျန်လုံနဲ့သက်သေထောက်ထားမှရှိရတဲ့မှတ်ချက်တွေကိုဖဲမှာ
မြန်မာနိုင်ငံပါဝင်ရွှေသတိကန်ဒေတာနိုင်ငံတွေမှာဘိန်းစိတ်ကျိုးမှုတွေကြလာပေမဲ့စိတ်ကိုပြောင်းလဲစေတဲ့မူရည်ဆေးပြားထုတ်လုပ်မှုတွေကပုံများလာသလိုဈေးကွက်ထက်မှာပိုပြီးနေရာယူလာတယ်လို့ UNODC ကုလမူရည်တပ်ဖြည့်ရေးအဖွဲ့ကပြောထားပါတယ်ဒီလပိုင်းတွင်မှာပဲမူရည်ဆေးဝါးအနောက်မြောက်ကိုမြန်မာအာဏာပိုင်တွေဆက်ကရှမ်းပြည်ဘက်မှလည်းသိမ်းဆည်းရမိခဲ့ပါတယ်ကျွန်တော်တန်နိုင်စစ်တွေကနေသတင်းပေးပို့ထားပါတယ်
ဒီ American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာမေလကုန်ပိုင်းကစတင်ပြီးတော့ပြည်သူအများစုကနေအိမ်ပြပကိုအကြောင်းမျိုးမျိုးတွေကြောင့်သွာလာနေကြတာကိုတွေ့ရပါတယ်။အစိုးရအနေနဲ့ပြည်သူလူထုကို COVID-19 နဲ့ပတ်သက်ပြီးတော့အသိပညာပေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေစေဖြစ်ပေမဲ့ပြည်သူအများစုအနေနဲ့ဘလို့တုံ့ပြန်နေကြသလဲဆိုတာကိုကြည့်ကြရအောင်ပါ။မတ်လ23ရက်နေ့ကစတင်ပြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတွေ့ရှိရပြီးတဲ့နောက်ပိုင်းမှာတော့အစိုးရက ရောဂါပြန့်ပွားမှုထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုအစဉ်တစိုက်လှုပ်ဆောင်ခဲ့သလိုပြည်သူအများစုကိုလည်းအိမ်ထဲမှာနေထိုင်ကြဖို့လုပ်ငန်းဝင်တွေမှလည်းအိမ်ကနေလှုပ်ဆောင်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်မီလာဟုန်ပိုင်းကစတင်ပြီးတော့ဧပြီလတွင်မှပိတ်ထားခဲ့တဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေ၊ရုံးချို့တွေနဲ့လုပ်ငန်းချို့တွေကိုပြန်လည်ခွင့်ပြုခဲ့ပါတယ်။ရန်ကုန်မြို့မှာနေထိုင်ပြီးတော့မီဒီယာကုမ္ပဏီတစ်ခုမှလုပ်ကိုင်နေတဲ့မက်ဖြူဖြူကလည်းခုလိုကာလအတွင်းမှာအပြင်ထွက်တဲ့သူတိုင်းမတ်တက်စင်တင်ကြောင်းမတက်တဲ့သူတွေကိုဒဏ်ရိုက်တာမျိုးကိုလည်းလှုပ်ဆောင်တဲ့လို့မြင်မိကြောင်းသူမရဲ့အမြင်ကိုပြောပါတယ်
။အပြင်ထွက်လို့မတ်စမတက်ရင်ကိုယ်ဆက်ကျောင်းကကောက်ဝဲနေနေဥပရင်နဲ့အခုဆိုလို့ရှိရင်ရေးယူနေပါတယ်။မနေ့ကတော့မှအမျိုးသားချမ်းတမင်မဲ့သွားတာမက်စမတ်တက်ထားလို့တန်ခွင်အထောက်အကြက်ခံရပါတယ်။ဒါအလိုမျိုးဥပရင်မထွက်ထားလဲကိုမိသားစုကိုပတ်ဝန်းကျင်ကိုကိုရိုင်းကောက်ဝဲဖို့အတွက်ကကိုယ့်အကူမက်စတက်ပြီးတော့သွားရမှာပါ။အဲ့လိုမျိုးလုပ်ပေးရလဲပိုကောင်းပါတယ်
။ရန်ကုန်တိုင်းဒေသကြီးမှာသာမကအခြားပြည်နယ်နဲ့တိုင်းတွေမှာလည်းမက်စမတ်တက်ဖဲနဲ့အပြင်ထွက်နေသူတွေ၊ကျမရေးဆိုင်ရာညွှန်ကြားချက်တွေကိုလိုက်နာမှုမရှိသူတွေကိုအရေးယူလဲရှိနေတယ်လို့သိရပါတယ်။မွန်ကြီးနယ်မှာလည်းအစိုးရရဲ့ခွင့်ပြုချက်နဲ့ဈေးဆိုင်ချို့ပြန်လည်ဖွင့်လှစ်ရောင်းချခဲ့တယ်လို့အစိုးရအနေနဲ့ညွှန်ကြားချက်တိုင်းလိုက်နာဆောင်ရွက်မှုမရှိသူတွေကိုတော့တတိပေးတာမြစ်တာတွေ၊ဒဏ်ငွေရိုက်တာမျိုးတွေနဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်။မွန်ကြီးနယ်တထုံမြို့နယ်စီပင်သာယာရေးအဖွဲ့မှဒုတိယညွှန်ကြားရေးမှူးဦးအောင်ထွတ်ကဈေးရောင်းချမှုတွေကိုစနစ်တကျနဲ့ရောင်းချနိုင်ဖို့အတွက်စီစဉ်ဆောင်ရွက်ထားပြီးကြောင်းကိုခုလိုပြောပါမယ်
။ဆွေရဖွဲ့ညွှန်ကြားရေးတာကျန်တဲ့အရင်ကရောင်းချခွင့်မရခဲ့တဲ့ဆိုင်တွေကိုအတမတ်တက်ဖြစ်ကန်နဲ့အညီပေါ့နော်။အတူတူအဆန်ဆိုင်မှာအဆန်ရှင်ပါဝင်၃ဦးပဲဒါဈေးတွေဝင်ရမယ်။သမထရတဲ့ဒီရတဲ့ကြည့်ကြလို့မရောရဘူးအဲဈေးရောင်းတဲ့ချိန်မှာလည်းမက်ဆက်ပြီးအောင်ရမယ်ဆက်ပြောပါနော်အဲအစိုးရဘက်ကနေတော့ဒါချပြတဲ့အချိန်နဲ့ညီပေါ့နော်အဲပြည်သူတွေအဲ့လိုဈေးလောက်ဝယ်တဲ့ချိန်မှာအငြင်းကင်းကင်းနဲ့နော်လောက်ဝယ်ဖို့အတွက်ကိုအသိပညာပေးတဲ့ဗနိုင်းဒီကျွန်တော်တို့ကျင်လာပေးတယ်
မွန်ကြီးနယ်မှာလည်းပြည်သူများစုအနေနဲ့မောက်စတက်ဖို့မတက်ရင်ဒဏ်ကြီးတက်မှတ်ပြီးတော့စီမံဆောင်ရွက်နေကြောင်းကိုဦးအောင်ထွတ်ကခုလိုပြောပါတယ
်အဝမှာဒါပူရင်တိုင်းပဲဗောနော်မက်စတက်အဲမက်စမပါလာတဲ့ရှင်းဝယ်တဲ့ပုံစံတွေကိုတော့မက်စမပါတာမျိုးလည်းရှိတတ်တယ်ရှိတတ်တော့ကျွန်တော်တို့ကဈေးတွင်းမှာမက်စမတက်ရင်ဒဏ်ငွေတစ်တောင်းဆိုတာလည်းညွှန်ကြားထားတဲ့အတွက်ကြောင့်ဈေးရောင်းတဲ့ဈေးတွေဒီကတော့ကျွန်တော်တို့ဒဏ်တက်ဒံွေရရှိချက်တမျိုးတော့ရှိတယ်
။အစိုးရအနေနဲ့ကျမရေးဆိုင်ရာအသိပညာပေးတာတွေကိုဆက်လက်လှုပ်ဆောင်နေသေးဖြစ်ပေမဲ့ပြည်သူလူထုရဲ့ပူးပေါင်းကူညီမှုတွေလိုအပ်နေသေးဖြစ်တယ်လို့မြင်မိကြောင်းကိုဗစ်နဲ့ပတ်သက်ပြီးတော့ပြည်သူလူထုအနေနဲ့ကျမရေးအသိနဲ့ကာကွယ်ရေးလုပ်ငန်းစဉ်တွေကိုခုထပ်ပို့ပြီးတော့အာရုံစိုက်တင်ကြောင်းတထုံမြို့နယ်ချက်ချီနီဥက္ကဋ္ဌကအခုလိုပြောပါတယ်
။ဒီပုံမှာဒီအစိုးရရဲ့ထိန်းချုပ်နိုင်ငံကြောင့်လည်းသင်တလို့မတူသွားတယ်ပေါ့ကိုဘယ်နဲ့ပတ်သက်ပြီးအရင်ကလို့မဟုတ်တော့ဘဲနဲ့ပေါ်ရောက်လာတော့ဆုံးမတက်မတက်တော့အပြင်နေလဲဆက်ရှင်လုံးထွက်နေကြတယ်ဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကဒီအသိပညာပြီးတကြောပြန်ပြန်လို့တင့်ပြီးလို့ထင်လို့အကျဉ်းချုပ်ဒီအသိအနေနဲ့ဒီဆောက်လို့ကျွန်တော်တကြောပြန်ပြန်လို့တော့ဌာနတွေကလည်းအသိပညာပြီးတဲ့လုပ်ငန်းမှာဒီဟိုလော့စကီကတွေနဲ့ live order ဟိုရောက်တဲ့မှာပန်းစားလို့ဘူးလေဒါပေမဲ့လူတွေကစာမဖတ်ရဘူးလို့ဒီကနေ့ဒီသကလုံးလေးကိုပြောတဲ့ခါကျရင်ခိုင်ဆိုင်ဝင်သွားကြအောင်ဒါဆိုရင်တို့ကလူတွေအ ਨੇ ဆုံးတော့ဆက်ကုန်းပြောရင်တစ်ခွန်းနှစ်ခွန်းလောက်အ ਨੇ ဆုံးဝင်အောင်ဟိုအချင်းလေးတွေနဲ့ပြောတော့ပါ
တို့ရအနေနဲ့အပြင်ထွက်သွားလာနေကြတဲ့သူတွေကို max step ဖို့ let's see ဖို့တူးနဲ့တူ6ပေအကွာကနေပြောဆိုဆက်ဆံဖို့အသိပညာပေးလုပ်ငန်းတွေကိုမြန်မာနိုင်ငံအနှံပြားမှာလှုပ်ဆောင်နေစေဖြစ်ပါတယ် max မတက်တဲ့အတွက်ဒဏ်ရိုက်နေခြင်းနဲ့ပတ်သက်ပြီးတော့ပြည်သူတို့ကသူ့အမြင်ကိုခုလိုပြောပါတယ
် max ကိုမဝယ်နိုင်တာလဲပါရင်ပါမယ်ဒါမှမဟုတ်ဒီရောဂါကိုမကြောက်တာလဲပါရင်ပါမယ်မဖြစ်သေးတာကိုကိုယ်ကိုယ်တိုင်မှမဖြစ်သေးတဲ့ခါကျတော့ငါ့ကိုမကြောက်လို့ပဲမတက်ချေလို့တော့မြင်းတယ်ခုလိုလိုဆိုကြားသိရတော့ကတော့မက်စမတက်လို့ရှိရင်ဒဏ်ရိုက်တယ်ပြောတယ်ဒါပေမဲ့ဒဏ်ကြီးနေနေရတော့တထောင်လို့တတ်မှတ်ပြီးတော့သူဒဏ်ရိုက်ကြတယ်ပြောဒါပေမဲ့အဲ့ဒီတထောင်ရိုက်မဲ့လူဝင်လာတဲ့လူကမက်စမပါဘူးဆိုရင်မက်စတစ်ခုကိုလက်ရှိအပြင်မှာ900လောက်ပေါ့ပြန်တထောင်လောက်နဲ့2000လောက်နဲ့ဒဏ်ရိုက်မဲ့လူကမက်စကိုရောင်းလိုက်တယ်
မတ်စတဆင်ကြဖို့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့လူမှုကွန်ရက်ကနေပိုတိုင်လုံးမတ်စ်နဲ့ပြိုင်ပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာတော့ပြည်သူအများစုကကိုမိသားစုအတွက်ကိုတိုင်လုံးမတ်စ်တွေကိုအသုံးပြုလာခဲ့ကြပါတယ်။ဈေးကွက်ထဲမှာလည်းမတ်စ်ဈေးနှုန်းတွေတိတိတသာကျဆင်းသွားတာကိုတွေ့မြင်ရပါတယ်။အရင်တုန်းကမတ်စ်တစ်ခုကိုအနည်းဆုံးငွေချက်900ခန်းကနေအမြင့်ဆုံးချက်1000ခန်းထိမြင့်တက်ခဲ့ပါသေးတယ်။အခုချိန်မှာတော့ဈေးကွက်ထဲမှာ mask တစ်ခုကိုငွေချက်200ကျော်ခန်းထိရောင်းချနေကြတာကိုတွေ့မြင်ရပါတယ်။ကျမမေတ္တာဟိမ်းမှာမြမခသတင်းအေဂျင်စီကနေ VOE ကိုသတင်းပေးပို့လိုက်တာပါ။
တော်တာရှင်များရှင်ကျမတင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 ကြောင့်လူစုလူဝေးမလုံရခီးသွားလာရေးကန့်သတ်ချက်တွေကြောင့်ဟင်းသီးဟင်းရွက်တစ်သီးဝလံထုတ်လုပ်သူတွေဆုံးရှုံးမှုများခဲ့ပါတယ်ပြည်ရင်းပြည်ပဈေးကွက်ဆိုင်ရာအချက်လက်ပြည်ရင်းစိုက်ပျိုးထုတ်လုပ်မှုဆိုင်ရာအချက်လက်တွေနှဲပါတဲ့ကုန်စည်ဈေးကွက်ကိုလေလွှင့်မှုနဲ့အောင်ပြုပြင်ပြောင်းလဲနိုင်ဖို့အခွင့်အရေးရောရှိနေပါသလားမြန်မာနိုင်ငံတည်တည်ဝလံပန်းမှန်နဲ့ဟင်းသီးဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့အတွင်းရေးမှူးဦးကျော်သူကတော့စိုက်ပျိုးထုတ်လုပ်သူတွေရဲ့ဆုံးရှုံးရမှုနဲ့ဒါတွေကိုဘယ်လိုပြုပြင်နိုင်မလဲဆိုတာကိုဆွေးနွေးထားပါတယ်ရှင်
ဒီဂျမ်ပိုင်းမြောက်ပိုင်းနေစားကမှထွက်လာတဲ့ဒီညံကတော့ခင်းညင်ဒီနဲ့ကော်ပီတုတ်ဖြစ်ပါတယ်အများဆုံးထွက်လာတာပေါ့နော
်
မနစ်ကဆိုရင်ဒီကော်ပီတုတ်တွေကတစ်ထုပ်ကိုထောင်စည်းရတယ်အဲဒါကြောင့်မလို့လေတောင်သူတွေကဒီနေ့မှအဲ့ဒါကိုမျောကိုပြီးတော့စိုက်ကြတာပေါ့နော်တကယ်လည်းထွက်လာတဲ့အချိန်မှာတစ်ထောင်မပြောနဲ့တရာတော့မရတော့ဝယ်မဲ့လူမရှိတော့ခင်းနေပြစ်လိုက်ရတဲ့ဒီသားမျိုးဖြစ်တယ်ဖြစ်တာကလည်းဒါအလုံးသိပြီးသားပေါ့နော်ဒီ COVID-19 ကြောင့်ဒီကျွန်တော်တို့စားသောက်ဆိုင်တွေအကုန်လုံးပိတ်ခိုင်းနေသာသာဆိုင်နေမရှိတော့ဘူးလူစုလူဝေးမလုပ်ရဘူးဆိုတော့အလူတန်းနေလည်းမရှိတော့ဘူးเนาะကျွန်တော်မြန်မာပြည်နေထားရတော့အလူတန်းနေမှာဒီကော်ပီတုတ်လိုခဲညင်သီးတို့အရန်သုံးနေပေါ့เนาะသာသာဆိုင်ကြီးရဲ့ခေါက်ဆွဲကြော်ဂျာလန်ကြော်စတဲ့ဒီပစ္စည်းတွေမှာအတုပ်တွေမှာဒီခဲညင်သီးတို့ခေါ်ပြီးတော့အများဆုံးတော့သာသာဆိုင်ကြီးပိတ်တယ်ဟိုတယ်တွေပိတ်တယ်လူမစုအလူတန်းနေမလုပ်ရဘူးဆိုတော့ဝယ်လူအားကျသွားတယ်
ခင်းသီးခင်းရွက်ဈေးကွက်ကဟိုလမ်းပန်းဆက်တော်ရေးတည်ယူပို့ဆောင်ရေးကြောင့်ပြတ်သွားတဲ့အနေအထားလို့မြန်ပြောလို့ရပါသလား
အခုလုံးပါတယ်ကတည်ယူပို့ဆောင်ရေးလည်းပါတယ်ဈေးခွက်ကြောင့်လည်းပါတယ်ပေါ့နော
်
ပထမဆက်ကရင်ဖြစ်တာတော့တည်ယူပို့ဆောင်ရေးပါကျွန်တော်တို့ဒကြံမတိုင်ခင်နောက်ကနေဆက်လိုက်တာမှာကားတွေဒကြံတွင်းကာလပေါ့နော်ကားတွေမသွားနိုင်တော့ဘူးနောက်ကျွန်တော်မြန်မာပြည်မှာဒီညမထွက်ရမိတ်နေထုတ်လိုက်တယ်ပေါ့နော်စားထုတ်ထုတ်ကျင်းတော့ကတော့ည10နိုင်ရနေမနက်4နိုင်ဆိုတော့နောက်လူမစုရတော့ဒီလူ9ယောက်တက်ပို့မစုရတော့ပါတော့လုတ်လိုက်တယ်လုတ်လိုက်တဲ့အချိန်မှာအမင်းကတော့ဒီပြည်တော်စုဆိုရထုတ်တာတစ်ခုပဲပေါ့နော
်
ဒါပေမဲ့ပြည်နယ်တိုင်းအားလုံးပြန့်သွားတဲ့အချိန်မှာအောက်ချီမှာရက်ကြီးတွေကိုရောက်သွားတဲ့အချိန်မှာအဲရက်ကွက်တွေကြီးရွာတွေရဲ့ဟိုစီမံခန့်ခွဲမှုကတကြောင်တကာတာတရွာတပုံစံပဲအဲတချို့နေရာတွေကလည်းလောလောကူကူလင်းလင်းမြန်မြန်နဲ့ပဲလုတ်လိုက်တယ်တချို့နေရာတွေကလည်းအမလို့ဘူကားသမားဘယ်ရလဲရန်ကုန်ကလားဘယ်ရလားဘာလားဝါတာကြီးနဲ့စစ်တဲ့ဟာမျိုးတွေရှိတော့စသချင်းမှာအဲ့လိုပြဿနာတွေတက်တယ်ပေါ့နော်ပုံမှန်တရက်နဲ့လာရတဲ့ဟာက၄ရက်လောက်ဖြစ်သွားတယ်ပေါ့နော်နောက်အခင်းနေထဲမှာခူးရတဲ့ဟာမှလည်းပြဿနာတက်တယ်ပေါ့လူ၅ယောက်တော့မပူွားဆိုတဲ့ဟာကိုတချို့တွေကလည်းဟာဒီစိုက်ခင်းဆိုတာကဧကကြီးယာနဲ့ထောင်နဲ့ချီတာဒီသူတို့ဒီ social distancing ပြောတဲ့6ပြည်မပြောနဲ့ပြည်60ချားပြီးခုတ်ရင်တော့ကျွန်တော်တို့ကရတယ်ပေါ့နော
်အ
ဲ့လိုမျိုးဆိုတော့ဟိုဟိုအဆင်ပြေတဲ့နေရာတွေလည်းရှိတယ်တချို့နေရာတွေကကြတော့လုံးဝစာအုပ်တိုင်းမဲ့9ယောက်တက်ပို့ရင်လုံးဝမရဘူးဆိုပြီးမှမလို့ရတော့ဒီမြေုပ်သီးတို့ဘာတို့မှဟိုဒုက္ခရောက်သွားတဲ့ဟာမျိုးတွေလည်းရှိပါတယ်
အဲ့တော့ဒီအခုလို့မထင်မှတ်ဖြစ်နေ COVID-19 ဖြစ်လိုက်တဲ့အတွက်ဆရာတို့ဒါဈေးကွက်မှာတော်လေးကမောက်ကမဖြစ်တာပေါ့နော်ဆိုတော့ဒီ COVID-19 အလွန်ကာလမှရောဒီဟင်းသီးဟင်းရွက်ဈေးကွက်အပြောင်းလဲပေါ့နော်ဆရာတို့ဘာတွေလုပ်ဖို့မြင်ပါသလဲရှင်
ကျွန်တော်တို့ပြင်ဆင်ရမယ့်ဟာအများကြီးပဲပေါ့နော်ပြောင်းလဲရမယ့်ဟာတွေလည်းအများကြီးပဲပေါ့ဘာလို့လဲဆိုတော့ COVID-19 ပြီးသွားတဲ့အချိန်မှာကျွန်တော်တို့ COVID-19 မတိုင်ခင်ကာလလို့ပုံစံမျိုးတော့ပြန်မရောက်တော့ဘူးဈေးကွက်ကလည်းအဲ့ပုံစံမျိုးမဖြစ်တော့ဘူးအစ်စ်ပုံစံဖြစ်သွားမယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ရန်ကုန်မြို့မှာတော့ထူးထူးခြားခြားပါတွေ့ရလဲဆိုတော့ဒီဒကြံကာလမှာအကုန်လုံးပြင်မထွက်ကြနဲ့ဆိုပြီးနေလိုက်တဲ့အချိန်မှာအဲလူတွေရဲ့ယဉ်ကျေးမှုကဘယ်လိုဖြစ်သွားလဲဆိုတော့online ပေါ်ကနေဈေးဝယ်တယ်မှာစားတယ် delivery နဲ့ပို့တဲ့ဟာကိုခြေနဲ့တယ်အဲအဲ့ဒီဟာလေးကိုအဲအရင်ချင်းမှုလေးဖြစ်သွားတယ်အခုပြီးသွားတဲ့အချိန်မှာလည်းဒီအားလုံးနဲ့ကြားကြမှာပါ delivery service တွေတွင်းတွင်းကျယ်ကျယ်ဖြစ်နေတယ် online ကရောင်းနေရတဲ့ဟာတွေတွင်းတွင်းကျယ်ကျယ်ဖြစ်နေတယ်ပေါ့နော်ဒါကလည်းတစ်ပိုင်းအဲ့အတွက်လည်းကျွန်တော်တို့ ပြင်ဆင်ထားတာရှိပါတယ်ကျွန်တော်အသင်းအနေနဲ့ဒီ mobile app ကလေးတစ်ခုလုပ်ထားပါတယ
်မြန်မာနိုင်ငံမှာကဒီဈေးကွက်ဆိုင်ရာအချက်လက်ပေါ့နော်ပြည်တွင်းစားသုံးမှုဘယ်လောက်ရှိတယ်ဆိုတော့ဈေးကွက်စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဟင်းဒီဟင်းရွက်ပေါ့နော်ဒီကုံစိမ်းဈေးကွက်မှာပို့ပြီးတော့လိုအပ်လာမယ်ထင်ပါတယ်ဆရာတို့ဘယ်လိုမြင်ပါလဲရှင
်ဟင်းဒီဟင်းရွက်နေတတိယလန်နေဒီဈေးကွက်မှာဝယ်လူအားဘယ်လောက်ရှိတယ်ဘယ်လောက်စိုက်ကြမလဲဆိုတဲ့ဟာနဲ့ပတ်သက်လို့ဒေတာအချက်လက်ကတော့တကယ်လိုပါတယ်လိုပါတယ်ဆိုတာကျွန်တော်တို့တိုင်းပြည်မှာလက်ရှိဖြစ်နေတဲ့ဟာကဘာလဲဆိုတော့ပြောမယ်ဆိုရင်တော့အဲဒိုင်ပင်စီးပွားရေးလို့ခေါ်တာပေါ့နော
်
ဒီနှစ်ပဲကောင်းတယ်ဆိုရင်ပဲကိုလူတွေအကုန်လုံးဝိုင်းလိုက်ဆိုင်ကြတယ်ဖေးရကောင်းတယ်ဆိုရင်ဖေးရလိုက်ဆိုင်ကြတယ်ပေါ့နော
်အ
ဲ့တော့နောက်ဆုံးပဲကအိန္ဒိယကမွေးတော့ဘူးဆိုလဲဆိုတော့ပဲသမားတွေဖေးရလိုက်ဆိုင်လို့ဖေးရစည်းကွက်ပြတ်တဲ့ပြဿနာမျိုးရှိတယ်ပေါ့နော
်
ပေါ်ပြီးတော့ကောင်းတယ်ဆိုပုံတို့လိုက်ဆိုင်တဲ့ပြဿနာမျိုးရှိတယ်သွားတဲ့ပုံစံကတီးနံနေကိုဆိုင်ကောင်းတယ်လို့ကြားတဲ့ဟာဆိုင်ထွက်လာတော့မှဈေးကွက်ကိုရှာဆိုတဲ့စနစ်မျိုးဖြစ်နေတယ်အ
ဲ
့ဒီအစားကျွန်တော်ကဘာလို့သိတာလဲဆိုတော့ဈေးကွက်မှာဓမန်းရှိတဲ့ဟာကိုကျွန်တော်ကလူချင်းနဲ့ပမာဏလောက်နဲ့ချိန်ဆပြီးတော့မှစိုက်တဲ့စနစ်မျိုးလုပ်ရမှာပေါ့နော်အဲ့ဒီတော့ဘာလို့လာမလဲဆိုတော့ကျွန်တော်တို့က contract farming မျိုးဟာမျိုးတွေလိုလာမယ်အဲ
့
တော့ဒီမှာကုမ္ပဏီတစ်ခုကကြားခံပြီးတော့ဈေးနှုန်းတစ်ခုနဲ့တည်တည်ငြိမ်ငြိမ်ဝယ်ပေးမယ်ဘယ်လောက်ပဲစိုက်ပြီးလို့ရှိရင်ပြန်ပေးမယ်ဆိုတဲ့ဟာနှုန်းနှစ်ဖက်ယုံကြည်မှုကလည်းလိုပါတယ
်ဆရာခုနကပြောသလို contract farming ပေါ့နော်ဒီကုမ္ပဏီတစ်ခုကဝယ်မယ်ဈေးကွက်ကိုသူ့ဟာသူရှာမယ်ဆိုတဲ့ပုံစံမျိုးတစ်ခုတွင်းတွင်းကျယ်ကျယ်ပြည်ပြည်ပြင်းပြင်းပေါ်လာဖို့ရောဆရာတို့ဟိုဘာတွေလုပ်နိုင်ပါမလဲရှင်တဲ့ဒါမျိုးပုံစံမျိုးပေါ်လာရင်တော့တော်တော်လေးအဆင်ပြေမဲ့သဘောရှိပါတယ်
အဲသူများနိုင်ငံတွေမှာတော့အဲ့လိုမဟုတ်ပဲねကျွန်တော်တို့ကစိုက်တဲ့လူကစိုက်တဲ့လုပ်ပဲလုပ်တယ်ထွက်လာရင် processing လုပ်ချင်တယ်ဆိုလဲ processor ကတည်တန်းစိုက်ရုံနေထောင်ထားပြီးလုပ်တယ်ပေါ့နော
်
ဈေးကွက်မှာရောင်းချင်တယ်ဆိုလဲဈေးကွက်မှာ middleman တွေကသက်သက်ရှိတယ်ခုနလို exporter တွေသက်သက်ရှိတယ်ပေါ့သူကလည်းသူပြည်တွင်းရောင်းမယ်ဆိုပြည်တွင်းဒီပတ်ပို့မယ်ဆိုပြပပေါ့သူလူတွေနဲ့သူလုပ်ကြတယ်ပေါ့ကျွန်တော်စီမှာကအများစုကအဲအဲ့ချင်းမှာအတာအကုန်လုံးအတာတွေနေရာအသီးသီးရဲ့ row ကိုတယောက်တစ်ယောက်ယူပြီးလုပ်နေတဲ့အခါမှာဒီပြဿနာမျိုးတွေဖြစ်တာလည်းဖြစ်ပါတယ်အနောက်ကတော့ကုမ္ပဏီတွေကဘာလို့ဒီဟာမှာထဲထဲဝင်ဝင်မဝင်လဲဆိုတော့ခုနကကျွန်တော်ပြောခဲ့တဲ့ချင်းမှာဖြစ်ခဲ့တဲ့နမူနာပြဿနာတွေပေါ့နော
်အ
ဲ့ဒီပြဿနာတွေကြောင့်နောက်ဦးနှစ်ဖက်ယုံကြည်မှုပျောက်နေတာအဓိကတော့ contract farming လုပ်မယ်ဆိုရင်တောင်သူကလည်းမယုံဘူးကုမ္ပဏီကလည်းမယုံဘူးပေါ့ဘာဖြစ်လဲဆိုတော့တောင်သူကလည်းခုနကပြောသလိုလူတိုင်းတော့မဟုတ်ပါဘူးတချို့တွေကအ
ဲ
ဈေးကောင်းတယ်ဆိုရင်ဒီစာချုပ်ချုပ်ထားတဲ့ကုမ္ပဏီကိုမရောင်းမင်းနဲ့နည်းနည်းပပလောက်ပေးပြီးကျန်တဲ့ဟာတွေပြောင်းရောင်းတယ်နောက်ဆုံးပေးရင်တော့မှခေါင်းသီးတွေခေါင်းထွက်တဲ့သီးနှံတွေကိုအပြင်ကိုရောင်းပြီးတော့မှအညံသီးတွေကိုစာချုပ်ချုပ်တဲ့ကုမ္ပဏီကိုပြီးတယ်ပေါ့ကုမ္ပဏီဘက်ကလည်းတစ်ခါတလေမှပြတ်ွက်တဲ့ဟာတွေရှိတယ်ပေါ့ဈေးနဲ့ညွာလို့ရှိရင်မဝယ်တော့တာလို့ကြောင်းမှုမှုပြတာလို့ဒီလိုမျိုးတွေရှိတဲ့ခါကျတော့ပြောင်းနေတယ်
VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်မော်မှာ online ကနေအလွယ်တကူဝယ်ယူနိုင်တဲ့သွေးပေါင်ချိန်တိုင်းနဲ့ဆက်တော်တော်များများမှန်ကန်မှုမရှိဘူးလို့ Australian နိုင်ငံသုတေသီတွေကလေ့လာတွေ့ရှိခဲ့ပါတယ်။ Tasmania တက္ကသိုလ်ရဲ့ Manage ဆေးသုတေသနဌာနကသုတေသီတွေက Amazon နဲ့ eBay online ဈေးကွက်တွေမှာရောင်းတဲ့သွေးပေါင်ချိန်ဆက်အပါအဝင် Australian နိုင်ငံမှာဝယ်လို့ရတဲ့သွေးပေါင်ချိန်ဆက်တွေကိုလေ့လာခဲ့ကြပါတယ်။ဆက်အမျိုးအစားပေါင်း1000နီးပါးကိုမှန်မှန်ကန်ကန်တိုင်းတာရဲ့လားလို့အတိအချစစ်ဆေးတိုင်းတာမှုတွေလုပ်ခဲ့ကြတာဖြစ်ပါတယ
် Only in total 7% had been rigorously valid
ကျွန်တော်တို့အတိအချစမ်းသပ်မှုလုပ်ခဲ့တဲ့အထဲမှာတုံးလို့ရတဲ့အချက်လက်မှန်တယ်လို့ပြောနိုင်တဲ့ဆက်က900ခန့်လုံးပဲရှိပါတယ
် Manage ဆေးသုတေသနဌာနဒုတိယညွှန်ကြားရေးမှူး James Sherman ပြောပြခဲ့တာပါလက်မောင်းမှာပတ်ပြီးတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောလက်ကဝတ်မှာတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောနိုင်လိုလက်မှာတစ်ချိန်လုံးဝတ်ထားရတဲ့ wearable devices တွေကိုပါတိုင်းတာခဲ့ကြတာမှာအများစုကစိတ်ချလက်ချတုံးလို့ရလောက်အောင်မမှန်ဘူးဆိုတာကိုသုတေသီတွေကတွေးရှိခဲ့ကြပါတယ်။အဲ့လိုမျိုးသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးတွေကိုမြန်မာနိုင်ငံမှာလည်းအလီဘာဘာလို online ဈေးကွက်တွေမှာဝယ်လို့ရနေတာပါ။မှန်မှန်ကန်ကန်မပြတဲ့ဆက်တွေကိုအားကိုးနေတဲ့သွေးတိုးရှိသူတွေအတွက်တိတ်ဆိုးရိမ်စရာဖြစ်ပါတယ်လို့ပါမောက်ခ James Sherman ကပြောပါတယ်
။ If the blood pressure device is inaccurate,and it's inaccurately measuring your blood pressure to be low and you've got high blood pressure
သွေးပေါင်ချိန်တိုင်းနဲ့ဆက်ကောင်းကောင်းအလုပ်မလုပ်လို့ကိုကသွေးတိုးနေပေမဲ့သွေးမတိုးဘူးလို့ပြရင်ဒါကတကယ်ပြဿနာကြီးပါတကယ်လို့သွေးတွေအများကြီးတိုးနေတယ်လို့ဆက်ကမှားပြီးတော့ပြရင်လဲကိုကမလိုပဲဆေးတွေတောက်ပြီလို့မလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေခံစားရနိုင်ပါတယ်ဒါကသွေးတိုးယောဂရှင်တွေအတွက်နောက်ထပ်မလိုလားအပ်တဲ့ထိခိုက်မှုတွေဖြစ်ပါတယ
် online ဈေးကွက်ပေါ်မှာသွေးပေါင်ချိန်တိုင်းနဲ့ဆက်မျိုးစုံကိုရောင်းနေကြပေမဲ့ကိုနေတဲ့နိုင်ငံကအစားအသောက်နဲ့ဆေးဝါးဆိုင်ရာဌာနကစိတ်ချရတယ်လို့အသိအမှတ်ပြုမထားရင်ဝယ်မသုံးသင့်ဘူးလို့လည်းသူကအကြံပေးပါတယ်လူတယောက်ရဲ့ကျန်းမာရေးကိုစစ်ဆေးတဲ့နေရာမှာ သွေးပေါင်ချိန်တိုင်းနာကမှန်ကန်ဖို့တိတ်ခိုအရေးကြီးတယ်လို့အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမတ်တီတကူကျော်မြင့်ကရှင်းပြပါတယ်
သွေးပေါင်ချိန်အရန်တိုးနေတာတို့အရန်ညော့နေတာတို့မသိရခါကြရင်နှလုံးဝအခြေအနေကိုအရန်ဆိုးသွားပြောမှာသူကလိုအပ်တဲ့အချိန်မှာမြင့်မြန်ဆန်ဆန်မကုနိုင်တဲ့အတွက်အဲ့လိုအသက်ပါဆုံးရှုံးနိုင်တဲ့အထိဖြစ်နိုင်တယ်ဖြစ်နိုင်ပြီးတော့နောက်ပြီးတော့ဒီလိုဘယ်လိုပြောမလဲဒီရိုးရိုးအပ်နဲ့ထွင်ရတဲ့ဟာကိုဗါလဲပစိန်နဲ့ပေါက်တလိုမျိုးပေါ့နော်အဲ့လိုမျိုးဖြစ်ပြီးတော့အဲ့လိုဆိုးတဲ့အထိကိုရောက်သွားနိုင်တယ်ရိုးရိုးဟာလေးကိုဒီတိုင်းဆေးလေးကိုတစ်နေ့တစ်လုံးတောက်ပြီးတော့ကုလို့ရတဲ့ဟာနဲ့အဲ့လိုပြီးွားမဲ့ဟာကိုအသက်ပါအဲ့လိုဆုံးရှုံးနိုင်တဲ့အထိဖြစ်သွားနိုင်တယ
်လူတယောက်မှာယောဂရှိမရှိသိနိုင်အောင်လို့သွေးပေါင်တန်းရတာဖြစ်တယ်လို့ယောဂချိနေပြီဆိုတာသိရင်လည်းအချိန်မီကုသကြဖို့ဖြစ်ပါတယ်သွေးတိုးယောဂလို့ယောဂရှိနေကြသူတချို့ကအိမ်မှာအလွယ်တကူသုံးလို့ရတဲ့သွေးပေါင်ချိန်တိုင်းဆက်တွေကိုဝယ်ပြီးတော့သုံးကြပါတယ်အဲဒီဆက်တွေအနေနဲ့မှန်ကန်တဲ့အတိုင်းအတာမပြဘူးဆိုရင်ဆိုးရတဲ့ကျန်းမာရေးအကျိုးဆက်တွေဖြစ်သွားနိုင်ပါတယ
်တချို့သွေးသိုးတွေဆိုရင်အလိုမျိုးသူတို့ရဲ့နံပါတ်တွေကိုကြည့်ပြီးတော့မှဆေးရထားတော့ဘလောက်မီလီဂရမ်တောက်ရမယ်ဆိုတာရှိရလေအလိုရှိရခါကျအဲ့ဒါကြီးပို့တောက်တဲ့ခါကျတော့ဟိုကနှလုံးခုန်လုံးကပို့ပြီးတော့နယ်ပို့နေပြီးတော့မှအဲ့လိုမူးမေ့တာတော့ဘာလို့နောက်ပြီးတော့အဲ့ဒီနှလုံးကိုပို့ပြီးတော့အရန်ထိသွားနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဒီကမားတယ်ဟာကိုသူကပြင်တာပို့ပြီးတော့ပြင်တယ်ဆိုတော့ပို့ပြီးတော့ဆူသွားပုံမှန်အဲ့လိုမျိုးဖြစ်တာ
ဒီမာလေးဟိုအမေရိကန်မှာနောက်တစ်ခုသိချင်တာကတကယ်လို့ပေါ့နော်အဲ့လိုလူနာတွေကိုအထူးသဖြင့်ဒီခုနပြောလို့ပေါ့သွေးရိုးယောဂရှိရဲသူတို့သွေးပေါင်ချိန်ကိုပုံမှန်တိုင်းဖို့လိုတဲ့လူနာတွေမျိုးတွေအတွက်ကိုကအိမ်မှာဆက်ဝယ်ထားခြင်းတယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒါမျိုးဘလို့ဆက်တည်းစိတ်ချရတယ်ဆိုတာမျိုးကဆေးရုံနေဆရာဝန်တွေကဟိုအကြံပြုတာမျိုးကရှိလားချက်
မရှိဘူးဘာဖြစ်လဲဆိုတော့စက်တရားလည်းအများကြီးဘာလို့အရင်တော့ကဆိုရင်တော့အဲ့လိုဟိုအစည်းအုံနေမှာလာပြီးတော့လာပေးရပါရှိရပေါ့နော်အဲ့လိုမျိုးဆိုဆရာအောင်ကတုံးကြည့်ပြီးသူတို့ကြာရင်တော့တကယ်ပါဖြစ်တယ်ပေါ့ဒါပေမဲ့နောက်တစ်ခါအခုကဘလို့ပဲလှုပ်လဲဆိုတော့အဲ့လိုဆရာဝန်တွေကအရန်ကိုမားတဲ့ဟာတွေမရအောင်ဘလို့လှုပ်ရမယ်လို့ပဲပြောတယ်ဘလို့ပြောမလဲအဲ့လို guideline တွေပဲလို့ပေးလိုက်တာပေါ့သူတို့ပြောတာကတော့ဘလို့ပြောမလဲမရဲအဲ့လိုဟိုချိန်တဲ့ခါကျရင်အမြဲတမ်းမလုပ်ရမလို့ဆို exercise တွေပါရင်မလုပ်ထားနဲ့အေးစစေးထိုင်အဲ့လိုမျိုးအရန်စားရတောက်ထားရင်မလုပ်ထားဘူးပေါ့နော်နောက်ပြီးတော့စိတ်ကိုအေးထားပြီးနောက်တစ်ခါကြော့လေဒီလားတချို့လူတွေကတကယ်အဲ့လိုတိုင်းတဲ့ခါကျရင်အရန်ကိုဟိုဖြစ်တာရှိရလေအဲ့လိုကြောက်ပြီးတော့အရန်မြင့်လာရှင့်မြင့်တဲ့ခါကျတော့သူတို့တခုအေးနောက်တစ်ခုပြောတဲ့ဟာကျတော့ဗာလဲဆိုတော့အဲ့လို happy top ပေါ့ပျော်တဲ့ဟာလေးကိုတွေးပြီးရင်တချို့နည်းနည်းအသက်ကြီးရဲဟိုဟာ boy boy ကြီးဆိုသူတို့ရဲ့ကလေးတွေအကြောင်းစဉ်းစားပေါ့နော်အဲ့လိုမျိုးဆိုတကယ်အဲ့လိုပြောပြီးလှုပ်သွားရင်ဆိုရင်ဒီမားရဲ့အသွေးကြုံရပေါ့နော်ပိုလဲတိကျတဲ့ဟာကိုရတယ်ပြီးနောက်တစ်ခုကတော့ခဏခဏတိုင်းခဏခဏတိုင်းဆိုတာခဏအဲ့လိုနားပြီးရင်တိုင်းအဲ့လိုရက်ပြီးရင်လည်းတိုင်းပြောင်းပြီးတိုင်းပေါ့နော်အဲ့လိုပြောင်းပြီးတိုင်းပြီးမှကြည့်မှအဲ့ဟာတွေအကုန်လုံးကအကုန်မိဘတူရဲဆိုမှယုံအဲ့လိုတခြားအဲ့လိုမျိုးအများကြီးဟိုဘက်နဲ့ဒီဘက်နဲ့အဲ့လိုအရန်ကွာနေမြုံနေပေါ့အဲ့လိုမျိုးပဲပြောလို့ရမှာ
အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမှတ်တည်တဲ့ဟူကျော်မြင့်ဖြစ်ပါတယ်သူပြောသလိုဆိုရင်အိမ်မှာဆက်လေးတွေဝယ်ပြီးသွေးပေါင်ချိန်တိုင်းကြတဲ့သူတွေအနေနဲ့တစ်ချိန်မကတိုင်းပြီးတော့အဖြေတွေကိုစမ်းစစ်သင့်ပါတယ်ဩစတြေးလျနိုင်ငံမှာတော့ Tasmania တက္ကသိုလ် Manage ဆေးသုတေသနဌာန website မှာသွေးပေါင်ချိန်ဇက်ကအသေးအချာစစ်ဆေးထားပြီးစိတ်ချရတဲ့ဆက်ဟုတ်မဟုတ်ဆိုတာကိုသိရအောင်လုပ်ပေးထားပါတယ်ဩစတြေးလျနိုင်ငံအပြင် American, Britain, Germany, Canada, Japan နဲ့ Iceland နိုင်ငံတွေမှာစိတ်ချရတဲ့ဆက်မျိုးတွေကဘာတွေလဲဆိုတာကိုအဲ့ဒီမှာဆက်ကြည့်လို့ရပါတယ်။လိပ်စာက menes.udas.edu ဖြစ်ပါတယ်။ menzies.udas.edu ဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရောင်ဒီလမှာတော့အမေရိကန်ပြည်အောင်စုနဲ့ကမ္ဘာတချို့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုရောကြလာတာနဲ့အမျှတချို့လုပ်ငန်းတွေပြန်ပြီးစတင်လည်ပတ်တော့မှာဖြစ်ပြီးတော့အဲ့ဒီထက်မှာတော့ဟောလိဝုဒ်ရဲ့ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းတွေလည်းပါဝင်ပါတယ်ဒီလိုမျိုးကမ္ဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာတိုင်ဝမ်ကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ် American name jaw director James Cameron ရဲ့အမြင့်ကြော်ကြားလာတဲ့ Avatar ရုပ်ရှင်ကားကြီးရဲ့နောက်ဆက်တွဲဇာတ်လမ်းထုတ်လို့ရေးပိုင်းကိုတော့အခုလာမယ့်သတင်းပတ်တွေမှာပြန်ပြောဆက်တင်တော့မှာဖြစ်တယ်လို့ထုတ်လို့ရေးပိုင်းတာဝန်ရှိတဲ့ John Landu ကပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲပြောသွားတာပါဒါဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မပြန့်ပွားဖို့အတွက်ကမ္ဘာတစ်ဝှမ်းမှာကန့်သတ်ပိတ်ဆို့မှုတွေလုပ်ခဲ့တာကြောင့်ရန်နာထတာကနေပြီးပထမအဦးဆုံးပြန်ပြီးတော့လုပ်ငန်းစတဲ့သဘောဖြစ်ပါရဲ့ကမ္ဘာကပ်ရောဂါထိန်းချုပ်ရေးအတွက်မလလဲလောက်ခရေကဒီကမ္ဘာလုံးမှာရှိတဲ့ရုပ်ရှင်နဲ့ရုပ်သံထုတ်လို့ရေးပိုင်းတွေရန်နာထရတာပါအဲ့ကနေတဖြည်းဖြည်းနဲ့တော့တိုင်းပြည်တချို့မှာလုပ်ငန်းတွေပြန်ဆလာတာအခုအာဗာဒါနောက်ဆက်တွဲဇလန်းရိုက်ကူးမဲ့နယူးဇီလန်နိုင်ငံနဲ့ပါဝင်ပါတယ်အဖာဒါရုပ်ရှင်ထုတ်လို့ရေးအတွက်ပြင်ဆင်မှုတွေအောင်ကျွန်တော်တို့ဘက်ကလုပ်ထားပါတယ်။အခုလာမယ့်သတင်းပတ်ထဲမှာနယူးဇီလန်ကိုသွားရမှာမို့အဲ့လောက်စိတ်လှုပ်ရှားစရာတော့မရှိဘူးလို့ဂျွန်လန်ဒူကသူ့ရဲ့ Instagram စာမျက်နှာမှာရုပ်ရှင်ကားအတွက်သုံးမဲ့မော်တော်ဘုတ်နှစ်ဆင့်တက်ပုံနဲ့အတူရေးပြတင်ထားတာပါ။အဲ့ဒီမော်တော်ဘုတ်တွေကိုတော့တစ်စင်းကိုစစ်စင်ရေးတော့အမြင်ရင်တမတ်တက်တော်လို့ခေါ်ပြီးတော့နောက်တစ်စင်းကတော့ရှက်တိုက်ရေးရင် The Picker တော်လို့ခေါ်တယ်လို့ဂျွန်လန်ဒူကရေးထားပါတယ်။အခုရှင်ရမယ့်နယူးဇီလန်နိုင်ငံမှာတော့အစိုးရကပေးကာလာတွင်မှတင်းကျက်တဲ့အသွားကန့်သတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပြီးတဲ့နောက်မှာရောဂါကူးစက်မှုကတိတိတသားနှေးသွားတာပါဒါကြောင့်မလို့ရုပ်ရှင်ထုတ်လို့ရေးတွေပြန်ဆဖို့ဘေးကင်းလုံခြုံတဲ့အဆင့်ရောက်ပြီးဆိုပြီးတော့နယူးဇီလန်အာဏာပိုင်တွေကအဆုံးဖြတ်ပေးခဲ့ပါတယ်2009ခုနှစ်မှာပြသခဲ့တဲ့ဒီမူရင်းအဗာဒါရုပ်ရှင်ကားကကမ္ဘာနဲ့လူကြိုက်များပြီးတော့ဝင်ငွေအမြင့်ဆုံးရတဲ့ရုပ်ရှင်ကားတစ်ကားဖြစ်နေ2019ခုနှစ်ဇူလိုင်လအထိစံချိန်တင်ခဲ့ပါတယ်အဲ့နောက်မှာတော့လူစွမ်းကောင်းတွေအများပြားပါဝင်ထည့်ပြီးတော့ရိုက်ထားတဲ့ Avengers Endgame ကသူ့ရဲ့စံချိန်ကိုချိုးပြီးတော့ဝင်ငွေအမြင့်ဆုံးစံချိန်ကိုရောက်သွားခဲ့တာဖြစ်ပါတယ်။ Director James Cameron က Avatar ရုပ်ရှင်ကနောက်ဆက်တွဲကားတွေထပ်ရိုက်ဖို့အနှစ်တော်ကြာကလေးကစပြီးတော့စီစဉ်လုပ်နေပေမဲ့လည်းဒီကားတွေကိုရုံတင်ပြသဖို့မကြာခဏဆိုလိုရွှေ့ဆိုင်းရတာတွေဖြစ်ခဲ့တာပါ။
All I have for you is a word.It'll open the right doors, some of the wrong ones too. Use it carefully.
Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကဖြန့်ချီတဲ့ Tenet ရုပ်ရှင်ကားအစ်စ်ရဲ့အမီးပြားခွက်တွေကိုတော့ computer game Fortnite ကတဆင့်ကြည့်လို့ရပါပြီ။ဒီရုပ်ရှင်ကားကိုတကယ့်ယုံတွေမှာလည်းယုံတင်ပြသမှာပါလို့ကြော်ညာအဆုံးမှာပြောထားပါတယ်။ဇူလိုင်လ18ရက်နေ့မှာရုံတင်ပြသဖို့အစီအစဉ်ထားပြီးဒီရုပ်ရှင်ကားမှာတော့နာမည်ကြီးမင်းသားမင်းသမီးတွေဖြစ်တဲ့ John David Washington, Robert Pattinson, Elizabeth Debicki နဲ့ Michael Caine တို့ပါဝင်ပြီးတော့တရုပ်ဆောင်ထားကြပါသေး။အောင်မြင်မှုတွေရခဲ့တဲ့ရုပ်ရှင်ကားတွေဖြစ်တဲ့ Interstellar, The Dark Knight Rises ဒီလိုကားတွေကိုရိုက်ကူးထုတ်လုပ်တဲ့ Director Christopher Nolan ကအခုကားကိုရိုက်တာဖြစ်ပြီးတော့အချိန်ကာလကိုပြုစားနိုင်သူတူရဲ့အကြောင်းကိုစိုက်ရင်တည်းပြီးတော့ရိုက်ထားပါသေး။ကမ္ဘာကြီးမှာကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ပိုးကြောင့်အမေရိကန်ပြည်အစုမှာဒီနွေရာသီထွက်မဲ့ရုပ်ရှင်ကားတွေကိုရက်ရွှေဆိုင်ထားရပါမယ်လေ။အခု3-5မြောက်တန်းတဲ့ရုပ်ရှင်ဇာတ်ကားကိုတော့သူတို့ရုံတင်မဲ့ရက်စီစဉ်ထားတဲ့ဇူလိုင်လမှာရုပ်ရှင်ယုံတွေအမိပြန်ဖွင့်ခွင့်ရလိမ့်မယ်လို့တွေ့ထားပါတယ်။ဒီတက်ရောက်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ဇူလိုင်လ1ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတစ်လှည့်ပြောပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုမှရဲဖမ်းဆီးစဉ်အတွင်း African American အမျိုးသား George Floyd တိုက်ဆုံးခဲ့ရမှုအပေါ်စိတ်ဆိုးဒေါသထွက်နေကြသူတွေကတနင်္ဂနွေနေ့ညကလည်း6ညဆက်တိုက်အဖြစ်ဆန္ဒပြခဲ့ကြပါတယ်။မြို့တော်တော်များများမှာဆန္ဒပြမှုတွေဟာအများအပြားငြင်းငြင်းချမ်းချမ်းရှိပေမဲ့တချို့ကအကြမ်းဖက်မိရှုဖျက်ဆီးတာတွေ၊ဆိုင်တွေကိုဖျက်ဆီးဝင်ရောက်လူရဲတာတွေဖြစ်ခဲ့ပါတယ်။ဝါရှင်တန်မြို့တော်အပြင် Los Angeles, Chicago, Miami, Detroit, Philadelphia စတဲ့မြို့ပေါင်း40ချက်မင်းမှညမထွက်ရအမိန့်ထုတ်ပြန်ထားကြပါတယ်။ Virginia နဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှုတွေကတော့အရေးပေါ်အခြေအနေတွေထုတ်ပြန်ထားပါတယ်။ Washington မြို့တော်ကသမ္မတအင်ဂျီနီယာမှတင်းငွေနေညကဆန္ဒပြသူတွေကိုရဲကမျက်ရည်ယိုပုံးတွေတုံးလူစုခွဲခဲ့ပါတယ်။ အိမ်မြူရောပဝင်းကျင်မှာရှိတဲ့တမိုင်းဝင်ဖျားရှိခိုးကြောင့်တစ်ခုအပါအဝင်အဆောက်အဦတချို့ကိုဆန္ဒပြသူတွေကမီးရှို့ဖျက်ဆီးခဲ့ကြပါတယ်။တောက်ချနေတုန်းကတော့အိမ်မြူရောရှေ့မှာရာနဲ့ချီတဲ့ဆန္ဒပြသူတွေကအိမ်မြူရောကိုဂဲရီနဲ့လှမ်းပေါက်ရဲအသားစီးတွေကိုတွန်းဖယ်ဖို့ကြိုးစားခဲ့တာကြောင့်တမရဒေါ်နယ်ထရမ့်ဘေးကင်းစီဖို့အိမ်မြူရောတွေကလုံခြုံအောင်လုပ်ထားတဲ့မြေအောက်ခန်းတွေကိုလုံခြုံရေးအရာရှိတွေကခေါ်သွားခဲ့ရပါတယ်။အမေရိကန်မှာရဲလက်ချက်နဲ့ George Floyd တေဆုံးခဲ့ရမှုကိုစတင်တဲ့အနေနဲ့ကမ္ဘာနိုင်ငံတွေမှာဒီကနေ့လဲဆန္ဒပြပွဲတွေလုပ်ကြရမှာ New Zealand နိုင်ငံ Auckland မြို့မှာထောင်နဲ့ချီချီတဲ့ဆန္ဒပြခဲ့ပါတယ်။အခုတင်းတင်းလာနေညအတွက် Radio အတန်ထွင်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအစုမြတ်ပါမှာ
This program has come to you from the Voice of America, Washington.